Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ6ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီချိန်ထဲမှာပဲထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နှာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American Soil Contract ဝန်ထမ်းတူကိုလေဝသတင်းချက်လက်တွေ online သတင်းဌာနတစ်ခုပေါ့ချမှုနဲ့ဖမ်းဆီးလိုက်ပါတယ်လန်ဒန်မှာစနေနေ့ကအကြမ်းဖက်တိုက်ခတ်မှုတွင်ထိခိုက်သေဆုံးသူတွေအတွက်တနင်္ဂနွေလုံးမှာဒီကနေ့ညင်သက်ကာရဝပြုခဲ့ပြီးရဲတပ်ဖွဲ့ကတော့တိုက်ခတ်သူတွေကတတိယမြောက်တူရဲ့အမိကိုကြီးညာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မခင်ဖြူတွေနဲ့တူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်။သတင်းတွေအပြည့်နှားဆင်ကြရမယ့်သတင်းလှော်တွေထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကရီးနာနိုင်ငံခီးစဉ်နဲ့ပတ်သက်လို့
အခုအချိန်ကဒုက္ခတွေကိုပြန်မပေါ်သေးပါနဲ့အချိန်လေးမကောင်းသေးပါဘူး။ပြည်ပြည်မှာဆိုဘောင်းတွေပါတယ်လက်ရှိသေးတယ်စစ်တပ်လည်းပြန်မဆောင်သေးဘူး။ပြီးတော့ပြည်သူတွေဒုက္ခတွေထဲမှာ
ဒီအကြောင်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုပြောလို့ကြောင်းကနေဒါရောက်ကင်းလူမှုတိုင်ဝမ်ရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်ပြောသွားတာပါအပြည့်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေနဲ့လန်ဒန်တိုက်ခိုက်ခံရမှုနောက်ဆက်တွဲလုံခြုံရေးအခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်ကင်ဖြူထွေးတို့ပြောပြပေးပါမယ်ရှင်
American Soil Contract ဝန်ထမ်းတူကိုလေဝတ်သတင်းချက်လက်တွေ online သတင်းဌာနကိုပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ကြောင်း American တရားရုံးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ် American သမ္မတရွေးကောက်ပွဲမတိုင်မီမဲဆန္ဒရှင်တွေမှတ်ပုံတင်တဲ့စနစ်ကိုရုရှားစစ်ထောက်လိုင်းရေးတွေကဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လေဝတ်မတန်းနဲ့ပတ်သက်ပြီး The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရုံးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်ခဲ့တာပါ။ဖန်စီကံခဲ့ရတဲ့ reality live winner ဆိုသူအမျိုးသမီးဟာလေဝဲထောက်လိုင်းရေးသတင်းတွေကိုပုံနဲ့ကူးယူပြီးသတင်းဌာနကိုပေးခဲ့ကြောင်းဝန်ခံထားတယ်လို့လည်းအမေရိကန်ပြည်တော်စုစုံစမ်းစစ်ဆေးရေးဘီရို FBI အရာရှိရဲ့အစိုးရခန်းဆောင်မှဖော်ပြထားပါတယ်။ FBI အရာရှိရဲ့အစိုးရခန်းဆောင်မှရင်းညွှန်းဖော်ပြထားတဲ့ထောက်လိုင်းမတန်းပေါ်ကရဲဆွဲနဲ့သတင်းဌာနကကိုးကားရေးသားတဲ့မတန်းရဲ့ရဲဆွဲတွေတူညီရလဲတွေ့ရပါတယ်။တဲ့တန်လျောကအချက်လက်တွေဘယ်ဌာနကပေါက်ကြားတယ်လဲဆိုတာကိုအစိုးရကမပြောပေမဲ့ဖန်စီခံရသူအမျိုးသမီးဝန်ထမ်းကဂျော်ဂျီယာပြည်နယ်ကအစိုးရရုံးတရုံးမှာတာဝန်ကျနေသူဖြစ်ကြောင်းပြောဆိုထားပါတယ် The Intercept သတင်းဌာနကတော့သူတို့လက်ခံရရှိထားတဲ့ American မြို့သားလွန်ကျွေး Agency NSA ရဲ့လေဝဲမှတ်တမ်းထဲမှာ Russia Internet Hacker ရာ American ပြည်တော်စုကဒေသနာရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေအသုံးပြုနေတဲ့ကွန်ပျူတာတွေကိုဖောက်ထွင်းဝင်ရောက်နိုင်မှုလနဲ့ချီချင်ယူကြိုးပမ်းကြောင်းဖော်ပြထားတာပါကွန်ပျူတာစနစ်ထဲကိုဝင်နေအောင်လိုအပ်တဲ့ password တွေရဖို့အင်တာနက်သုံးသူတွေကိုလှည့်စားတဲ့နည်းတွေပါဝင်နည်းမျိုးစုံနဲ့ဖောက်ထွင်းဝင်ရောက်ခဲ့ကြောင်းလည်းဖော်ပြထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အဆိုအနေရှိတဲ့တိုင်းပြည်တွေကသူ့ရဲ့အပေါ်ပြည်ဝင်ခွင့်တားမြစ်သွားမယ်ဆိုတာကိုတင်းလာနေနောက်ပိုင်းတုန်းကသူ့ရဲ့ Twitter စာမျက်နှာကနေတဆင့်ထပ်မံဖော်ပြလိုက်ပါတယ်မွတ်စလင်အများစုနိုင်ငံတွေကနေဝင်ရောက်လာသူတွေကိုပြည်ဝင်ခွင့်တားမြစ်တဲ့သူ့ရဲ့မူရင်းအမိန့်ကိုဟန်တားဖို့အတွက်နေရာတကာအများကြိုက်စံနှုန်းကိုက်လုပ်နေလို့မရဘူးလို့ပြစ်တင်ပြောဆိုလိုက်ပါတယ်အနေရှိတဲ့ဒီနိုင်ငံတချို့အပေါ်ပြည်ဝင်ခွင့်တားမြစ်ဖို့လိုပါတယ်နိုင်ငံတကာအများနေရာတကာမှာဒီအများကြိုက်ပြောနေတာတွေကပြည်သူတွေကိုကာကွယ်ရမှာအထောက်အကူမဖြစ်ပါဘူးလို့သမ္မတက Twitter မှာရေးသားခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသမ္မတရဲ့ဒီငွေမူရင်းအမိန့်ကိုတရားရုံးမှာဟန်ထားခံခဲ့ရပြီးတဲ့နောက်ပိုင်းဒီအမိန့်ကိုတရားရေးဌာနကပြန်လည်ပြင်ဆင်ရေးဆွဲခဲ့တဲ့အပေါ်မှာတနင်္လာနေ့အစောပိုင်းကဝေဖန်ရေးသားတာတွေရှိခဲ့ပြီးတဲ့နောက်မှာအခုတခါသမ္မတကထပ်မံရေးသားလိုက်တာပါသမရရဲ့မူရင်းအမိန့်ထဲမှာတော့အီရတ်၊အီရန်၊လီဘီးယား၊ဆီးရီးယား၊ရှေမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံတွေကလူတွေကိုအမေရိကန်ပြည်ထောင်စုထဲပြည်ဝင်ခွင့်ရက်90ဆိုင်ငံထားပြီးတော့ဆီးရီးယားကဒုက္ခသည်တွေဝင်ရောက်မှုကိုလည်းအကန့်အသတ်မရှိဆိုင်ငံဖို့အမိန့်ချထားတာပါ။ဘာသာရေးရလူနည်းစုတွေကိုတော့ချွင်းညက်ထားခွင့်ပြုထားပါတယ်။ဒါပေမဲ့ဒီအမိန့်ကိုတရားရုံးကဟန်ထားခဲ့ပြီးတဲ့နောက်မှာတော့ပြည်ဝင်ခွင့်ဆိုင်ငံနဲ့တိုင်းပြည်တွေကဒီ9နိုင်ငံထဲကနေအီရတ်နိုင်ငံကိုဖယ်ရှားပေးခဲ့ပြီးတော့ဆီးရီးယားဒုက္ခသည်တွေဝင်ရောက်ခွင့်ကိုလည်းရက်120သာဆိုင်ငံဖို့ပြင်ဆင်ခဲ့တဲ့အပြင်ဘာသာရေးအရာချွင်းချက်ပြုထားတာကိုလည်းဖယ်ရှားပေးခဲ့ပါရရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကအကြမ်းဖက်တိုက်ခတ်မှုတွင်ထိခိုက်သေဆုံးသူတွေအတွက်တနင်္ဂနွေလုံးမှာဒီကနေ့ညင်သက်ကာရဝပြုခဲ့ကြပြီးရက်တပ်ဖွဲ့ကတော့တိုက်ခတ်သူတွေကတတိယမြောက်တူရဲ့အမိကိုကြီးညာခဲ့တယ်လို့ဖန်စီလည်းရှိခဲ့ပါတယ်တက္ကသိုလ်ကျွလွန်သူတွေကတတိယလူဟာအသက်22နှစ်အရွယ်ယူဆုဇက်ဘာဆိုသူဖြစ်ကြောင်းထောက်လိုင်းအရာရှိတွေယုံကြည်ထားတယ်လို့လန်ဒန်ရဲတပ်ဖွဲ့ကပြောဆိုလိုက်တာပါလန်ဒန်ရှေ့ပိုင်းမှာနေထိုင်ခဲ့သူ မော်ရိုကိုနွယ်ဘွားအီတလီနိုင်ငံသားတူဖြစ်ယူဆထားပြီးရက်တပ်ဖွဲ့ဓမ္မဘုံပရိရှတ်ထောင်လိုင်း MI5 ကစောင့်ကြည့်နေသူတူတော့မဟုတ်ဘူးလို့လည်းဆိုပါတယ်တက်ခိုင်မှုမှာပါဝင်သူနောက်နှူးကတော့ဗြိတိန်နိုင်ငံသားတွေဖြစ်ကြတဲ့အသက်29နှစ်အရွယ်ကူရန်ရှာဇတ်ဘတ်ဆိုသူနဲ့အသက်30အရွယ်ရစ်ချတ်ရီယွန်ဆိုသူဖြစ်ကြောင်းရက်တပ်ဖွဲ့ကမနေ့တုန်းကပဲကြေညာထားတာပါဘတ်ဆိုသူရဲ့အကြောင်းကတော့အာဏာပိုင်တွေအရင်ကတည်းကသိထားပေမဲ့စိုးရင်ရလာအောင်အန်ဒီရှိသူတူဖြစ်သတ်မှတ်မထားကြောင်းလည်းရက်တပ်ဖွဲ့ကပြောဆိုထားပါတယ်အခုနောက်ဆုံးကြုံရတဲ့တက်ခိုင်မှုကိုစီစဉ်နေကြောင်းကြိုတင်ထောက်လှမ်းသိရှိမထားခဲ့တဲ့အကြောင်းနဲ့စုံစမ်းဖော်ထုတ်နိုင်မှုဦးစားပေးဆောင်ရနေကြောင်းလည်းရက်တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီကနေ့မှာပဲအချမ်းဖက်ဝါရတံမြက်တက်ဖြစ်ရေးရက်တပ်ဖွဲ့ဝင်တွေကဘခင်းအရက်မှာအသက်29နှစ်အရွယ်အမျိုးသားတူကိုဖမ်းဆီးခဲ့ပေမဲ့လူခုနှစ်ယောက်သေဆုံးပြီး50ကျော်ဒဏ်ရာရတဲ့အချမ်းဖက်မှုနဲ့ဘလို့ဆက်နွယ်နေတယ်လဲဆိုတာကိုတော့မပြောခဲ့ပါဘူးတက်ခိုင်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေအတွင်းအစိုးရမှအာဏာပိုင်တွေကလူ12ယောက်ကိုဖမ်းဆီးခဲ့ပေမဲ့အားလုံးကိုတစုံတရာအရေးမြီပဲပြန်လွတ်ပေးလိုက်တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်တက်ခိုင်မှုအတွင်းထိခိုက်သေဆုံးသူတွေကဘသူဘဝဖြစ်ကြောင်းသိနိုင်မှုရက်တပ်ဖွဲ့ကစုံစမ်းစစ်ဆေးနေတဲ့အကြောင်းပြည်ထောင်ဝန်ကြီးချုပ်ထရီဆာမေကပြောဆိုထားပေမဲ့ဒီထက်မှနိုင်ငံသားတွေပါဝင်နေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ
်စီးပွားနိုင်ငံရက်ကာမျိုးမြောက်ပိုင်းကိုအာရစ်စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အမေရိကန်ကြောထောက်နောက်ခံပေးထားတဲ့စီးပွားဒီမိုကရက်တစ်အင်အားစု SDF တပ်ဖွဲ့တွေဟာဒီကနေ့ထိုးစစ်တစ်ခုကိုစတင်ပါတယ်2014ခုနှစ်ကစပြီးတော့အာရစ်စစ်ဖွဲ့တွေသိမ်းယူထားတဲ့ရက်ကာမျိုးကိုဝန်းရံပိတ်ဆို့ထားနိုင်မှုအတွက် SDF တပ်ဖွဲ့တွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစပြီးတော့ဂျိုးပန်လာခဲ့တာပါဒီမျိုးကိုတော့ IS တွေကသူတို့ရဲ့အဓိကမြို့တော်တစ်ခုအဖြစ်နဲ့သုံးနေတာပါရကာမျိုးသိမ်းတိုက်ပွဲဟာအချိန်ကြာပြီးတော့ခက်ခဲမှဖြစ်ပေမဲ့လို့ IS တွေကိုအခိုင်အမာတိုက်ထုတ်သွားနိုင်မှာဖြစ်တဲ့အကြောင်းစီးရီးယားနဲ့ယူရိုပ်နိုင်ငံတွေမှာ IS တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန့်ပေါင်းဖွဲ့ရဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးစတီဗ်ထောင်ဆန်ကပြောပါရယ် IS စစ်သွေးကြွတွေအနေနဲ့လူသစ်စုဆောင်းတာတွေလှုပ်ဆောင်ထားနိုင်တယ်ဆိုရင်တော့မှယူရိုပ်မှာရောစီးရီးယားမှာပါသူတို့ရဲ့အဓိကမြို့တွေဖြစ်နေတဲ့ကြီးညာထားတဲ့မြို့ကြီးတွေကိုလက်လွတ်ဆုံးရှုံးလာနေရတာကြောင့်ဘယ်လိုမှအောင်မြင်မှုမရနိုင်ဘူးလို့ Mr. Thompson ကပြောပါရယ်ညိုပေါင်းတပ်ဖွဲ့တွေရဲ့အကူအညီနဲ့ IS တပ်ဖွဲ့တွေဟာယူရိုပ်နိုင်ငံမျိုးစုမျိုးမှာခြေကုပ်ယူထားတဲ့ IS စစ်သွေးကြွတွေကိုအမြင့်ပြတ်ချေမှုန်းဖို့ကြိုးစားနေတာပါရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ပြည်ဝမေကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံပေါင်း6နိုင်ငံကတန်တမာဆက်သွယ်ရေးဖြတ်တောက်ကြောင်းကြီးညာခံထားရတဲ့ကတ္တာနိုင်ငံရဲ့ဆော်ဘွားမိန်ကွန်းပြောမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားဖို့နဲ့တန်တမာရေးပြဿနာတွေကိုဖြေရှင်းနိုင်အောင်အချင်းပြေးကိုကူဝိတ်နိုင်ငံကတိုက်တွန်းလိုက်ကြောင်းကတ္တာနိုင်ငံကြီးဝန်ကြီးကဒီကနေ့ပဲပြောလိုက်ပါတယ်ကတ္တာနိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးနေတယ်ဆိုပြီး Saudi, Egypt, Bahrain, Arab ဆော်ဘွားများပြည်တော်စု UAE, Yemen, Morocco နိုင်ငံတွေကတန်တမာဆက်သွယ်ဖြတ်တောက်ကြောင်းကြီးညာထားပေမဲ့ကတ္တာနိုင်ငံကတော့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ်ကူဝိတ်နိုင်ငံဟာပင်လယ်ဝက်ဒေသပူးပေါင်းဆော်ရေးကောင်စီ GCC ဖွဲ့ဝင်6နိုင်ငံနဲ့အတူလွန်ခဲ့တဲ့3နှစ်ကအလားတူပြဿနာကိုဖြေရှင်းရမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့ဘူးကြောင့်လဲကတ္တာနိုင်ငံကြီးဝန်ကြီးရှိခ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သနီကအယ်ဂျာဇီးယားသတင်းဌာနနဲ့မင်းမြန်ကန်တွင်ပြောဆိုခဲ့တာပါကတ္တာဆော်ဝါရှိခ်တာမင်ဘင်ဟာမက်အယ်သနီအနေနဲ့ပြဿနာပုံမှုကြီးထွားမလာအောင်ထိထိထိပြုမှုကိုလည်းကိုဝိတ်ဆော်ဝါကတိုက်တွန်းခဲ့ကြောင်းကိုဝိတ်နိုင်ငံမှာကုနာသတင်းဌာနကဖော်ပြထားပါတယ်ကတ္တာနိုင်ငံကြီးဝန်ကြီးကတော့ပြဿနာဒီလောက်ထိကြီးထွားလာမယ့်အရေးအယောင်တွေကိုကြုံမတွေ့ခဲ့တဲ့အကြောင်းနဲ့ဒီကိစ္စတွေကို GCC မှာပဲဖြစ်ဖြစ်ပြီးခဲ့တဲ့လတိုင်းကျင်းပခဲ့တဲ့ Arab Islam American ထိပ်သီး CEO ဝက်မှာပဲဖြစ်ဖြစ်ဆွေးနွေးလို့ရနိုင်တဲ့အကြောင်းလဲအဂျာဇီးယားသတင်းဌာနကပြောဆိုခဲ့တာပါ
မြောက်တလန်တိစာချုပ်နေချုပ်အဖွဲ့ဝင်တွေအကြရုရှားရင်းနဲ့ပတ်သက်လို့နှစ်ပေါင်းများစွာတွင်မရှိခဲ့ဘူးတဲ့ညှို့ညွတ်မှုမျိုးနဲ့အလုံးကသဘောထားတညီတညွတ်ထဲရှိကြတယ်လို့နေချုပ်အဖွဲ့အခြေကကပြောပါတယ်ရုရှားနဲ့ဆစ်ဆက်ဆွေးနွေးမှုတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာရုရှားကိုအခိုင်အမာဆက်ပြီးတော့ခုခံဟန်တာသွားမယ့်အကြောင်းနေတိုးထွေးရေးမှူးချုပ်ရန်ဆိုတန်ဘတ်က VOA ဆာဗီးယားဌာနနဲ့တွေ့ဆုံမေးမြန်းချိန်တင်လာနေတုန်းကပြောဆိုသွားတာပါရုရှားပေါ်မှာနီလန်မျိုးတုံးချစ်ကပ်ကင်တွေတော့မှဖြစ်ပြီးတော့ဒါယူကရိန်းရင်းနဲ့ပတ်သက်လို့ရုရှားရဲ့ဆောင်ရွက်ချက်တွေကိုတုံ့ပြန်တဲ့အနေနဲ့နေတိုးဖွဲ့ဝင်တွေအားလုံးရဲ့တညီတညွတ်တဲ့ရည်တည်မှုဖြစ်တယ်လို့ Mr. Stoltenberg ကပြောပါတယ်ဒါတချိန်လုံးကဒီအမေရိကန်ကနေနျူကလ িয়ার လက်နက်တွေချထားတဲ့တချိန်ထဲမှာတစ်ဖက်မှာလည်းဆိုဗီယက်နဲ့ဆစ်ဆက်ညှိနှိုင်းတဲ့လမ်းကြောင်းတစ်ခုလုံးကိုတပြိုင်နက်တည်းသုံးခဲ့တဲ့ CIA ခေနေတိုးအဖွဲ့ရဲ့ချဉ်းကပ်မှုကိုခေတ်သစ်ပုံစံနဲ့ပြန်လည်ချဉ်းကပ်တာလည်းဖြစ်ပါတယ်မကြသေးခင်လပိုင်းတွေအတွင်းအမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာတာနဲ့အတူနေတိုးအဖွဲ့ဝင်နိုင်ငံတွေကိုကာကွယ်ဆိုင်ရာသုံးစည်းတွေတွေ့မြင်ချမှတ်ဖို့ထရမ့်ကတောင်းဆိုခဲ့တာနဲ့အမျှဒီနေတိုးအဖွဲ့အနေနဲ့ကာကွယ်ရေးလုပ်ငန်းတွေကိုအာရုံစိုက်လှုပ်ဆောင်လာနေတာပါ နေတိုးဖွဲ့ဝင်နိုင်ငံတွေအပေါ်မှာသမ္မတထရမ့်စိတ်ပြက်လာနေတာနဲ့အမျှပြီးခဲ့တဲ့လတုန်းကနေတိုးဖွဲ့အကြီးအကဲတွေနဲ့ဘရက်ဆယ်မြို့မှာတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာထရမ့်အနေနဲ့နေတိုးဖွဲ့ရဲ့အခြေခံသဘောတူညီချက်ဖြစ်တဲ့ဘုံကာကွယ်ရေးဆိုင်ရာအချက်ကိုထောက်ခံပြောဆိုသွားတာမျိုးမဟုတ်ခဲ့ပါဘူး။ဒါပေမဲ့သမ္မတထရမ့်အပါအဝင်အမေရိကန်အစိုးရဟာနေတိုးဖွဲ့ကိုထောက်ခံနေပါတယ်လို့အကြိမ်တော်များများပြောခဲ့မှုတဲ့ဆိုတာကိုမစ္စတာစတိုတန်ဘတ်ကပြောဆိုသွားပါတယ်ရှင်။
ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေထွက်ဖို့ပြီးခဲ့တဲ့သတင်းပတ်သက်သမ္မတထရမ့်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့သဘောထားမတိုက်ဆန်ကြောင်းလုပ်ဖို့ကံပတ်တွေကိုပြောဆိုခဲ့ပြီးတဲ့နောက်တရုတ်နိုင်ငံဆိုင်ရာအမေရိကန်ယာယီသမ္မတကြီးဒေးဗစ်ရန်ယာရုကနှုတ်ထွက်သွားပါတယ်။တန်ယုံဝန်အနေနဲ့မနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာပဲယာရုကထွက်ဖို့ကြေညာလိုက်တာလို့လည်းနီးစပ်သူအသံဝန်ကပြောပါတယ်။ယာရုကနှုတ်ထွက်မဲ့ကြေညာချက်ဟာကိုယ်ပိုင်ဆုံးဖြတ်ချက်ဖြစ်ကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကအတည်ပြုပြောဆိုခဲ့ပေမယ့်အကြောင်းရင်းအသေးစိတ်ကိုတော့မပြောခဲ့ပါဘူး။ယာရုကနှုတ်ထွက်သွားတဲ့ယာယီသမ္မတကြီးဟာတရုတ်နိုင်ငံဆိုင်ရာတန်ယုံမှာဒုတိယကြီးကတူဖြစ်2016ဇန်နဝါရီကလေးကတာဝန်ယူခဲ့ပြီးသမ္မတထရမ့်ကတာမတ်ကြီးသစ်ဖြစ်ရွေးချယ်ထားတဲ့ Iowa ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Terry Branstad ဒီလနောက်မှာတရားဝင်တာဝန်ယူခင်အချိန်ထိယာယီတန်ယုံတာဝန်ခံဖြစ်နေတာဝန်ယူထားတာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးဌာနမှာ28နှစ်ကြာလောက်ကန်ခဲ့တဲ့ယာယီတာမတ်ကြီး Rank ဟာ2011ခုနှစ်ကနေ2012ခုနှစ်ထိ Afghanistan နိုင်ငံ American တန်ယုံမှာနိုင်ငံရေးတိုင်ပင်ခံအရာရှိဖြစ်နေလဲတာဝန်ယူခဲ့ဦးပါတယ်။
ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုအိန္ဒိယနိုင်ငံလက်မှတ်ရေးထိုးခဲ့တာဟာသူ့အတွက်ဒေါ်လာဘီလီယံနဲ့ချီအကျိုးမြတ်ရမှာဖြစ်တာကြောင့်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်မှာအိန္ဒိယနိုင်ငံကပယ်ချလိုက်ပြီးတော့အိန္ဒိယအနေနဲ့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်နိုင်အောင်အခိုင်အမာဆက်ပြီးကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်။နိုင်ငံတစ်ခုကနေပြီးတော့ငွေရဖို့တမမဖို့ရင်လည်းနိုင်ငံတစ်ခုကဖိအားပေးလို့ဒီပါရီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာမဟုတ်ဘူးလို့ဆိုပြီးတော့အိန္ဒိယနိုင်ငံကြားရေးဝန်ကြီးရှူမာစဝရက်ကထရမ့်ရဲ့မက်ချက်စကားကိုတုံ့ပြန်တဲ့အနေနဲ့တနင်္လာနေ့တုန်းကသတင်းတောက်တွေကိုပြောဆိုခဲ့တာပါရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မကင်ဖြူထွေးတို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဒေါအောင်ဆန်းစုကြည်ကနေဒါနိုင်ငံခီးစဉ်ကြောင်းနဲ့ရင်ဆာပါမယ်ရှင်။ကနေဒါနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကကနေဒါဝန်ကြီးချုပ်နောက်ဒီလွတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ဒီကနေ့မြို့တော်အော်တိုဝါကိုခီးဆက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်အတွင်းတိုင်းရင်းသားဒေသတွေကစီရေးပဋိပက္ခတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုဖိအားပေးပြောဆိုဖို့ကနေဒါအစိုးရကိုကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းတွေကတိုက်တွန်းပါတယ်။အထူးသဖြင့်ထိုင်းနိုင်ငံမှာခိုလုံနေရတဲ့ကရင်ဒုက္ခသည်တွေနေရပြန်ရေးကိစ္စဟာအချိန်မတန်သေးတဲ့အကြောင်းနဲ့ကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းနိုင်ရေးဒေါအောင်ဆန်းစုကြည်ဘက်ကကူညီစီလိုတယ်လို့လည်းပြောပါရယ်အပြည့်အစုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင
်ကနေဒါနိုင်ငံမြို့တော်အော်တဝါကိုဒီကနေ့ဒေါအောင်ဆန်းစုကြည်ရောက်ရှိမှာဖြစ်ပြီးမနေ့ပြန်မှာတော့ကနေဒါဝန်ကြီးချုပ်ကနေဒါလွှတ်တော်အမတ်တွေအပါအဝင်အစိုးရပိုင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အချိန်မှာကနေဒါအစိုးရနောက်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေစစ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးဖိအားပေးပြောဆိုဖို့ကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းကတိုက်တွန်းလိုက်ပါတယ်။ကနေဒါရောက်ကရင်လူမှုအတိုင်းဝိုင်းရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်ကဒုက္ခသည်တွေအရင်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဘက်ကလည်းဆောင်ရွက်ပေးစီလိုတယ်လို့အခုလိုပြောပါတယ်
။ဒုက္ခသည်ကိစ္စတော့အလေးထားတယ်အခုကရင်ပြည်မှာဆို PBC PP UNHCRV သူတို့ပြောတာနောက်ဆိုရိတ်ခတ်မရှိတော့ဘူးဒုက္ခသည်ပြပိုးပဲအစီအစဉ်ရှိတယ်အခုအချိန်ကဒုက္ခသည်တွေကိုပြမပိုးသေးပါနဲ့အချိန်လေးမကောင်းသေးပါဘူးပြည်ပြည်မှာဆိုဘောင်းတွေပါတယ်လက်ရှိသေးတယ်စစ်တပ်လည်းပြမဆောင်သေးဘူးပြီးတော့ပြည်သူတွေလည်းဒုက္ခသည်ထဲမှာလာနေတာနေ့နေ့ဆက်300ရှိတယ်ပြရုပ်ကနေပြလဲသူတို့ဘာမှပြမလို့စားတတ်ဘူး
ဒုက္ခသည်တွေနေရရင်ကိုလုံခြုံဘေးကင်းစွာပြန်နိုင်ရေးအတွက်အာမခံချက်နောက်နိုင်ငံတွင်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့လူပေါင်း6သိန်းအတွက်စားနပ်ရိက္ခာအပါအဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးမယ့်အခြေအနေတွေကိုကနေဒါအစိုးရဘက်ကဒေါအောင်ဆန်းစုကြည်ကိုမေးခွန်းထုတ်ဖို့လဲတိုက်တွန်းထားပါတယ်။ဒါ့အပြင်တတိယနိုင်ငံတွေမှာအခြေချတဲ့ဒုက္ခသည်တွေကြားမိသားစုတွေတကွဲတပြားဖြစ်နေတာတွေပြန်လည်စုံစည်းနိုင်ဖို့ဒေါအောင်ဆန်းစုကြည်ဘက်ကလည်းကူညီပေးနိုင်ဖို့မျှော်လင့်ထားတယ်လို့ကရင်လူမှုအတိုင်းအဝန်ရဲ့ဒုတိယဥက္ကဋ္ဌစောဦးကွယ်ကပြောပါတယ်
။တချို့မိသားစုတကွဲတပြားတွေရှိသေးတယ်။အဲ့ဒီကိစ္စတွေကိုဘယ်လိုပြောလဲနည်းနည်းကူညီပေးပါကန်ဒါဆိုရောက်လည်းပြောပေးပါပြီးတော့ခိုင်အစိုးရကလည်းပြောပေးတယ်အဲ့ကျွန်တော်တို့မြန်မာပြည်သားတွေကဒီကိစ္စတွေခံစားရတာကြာနေပြီအမျိုးမျိုးလဲတော့ဆက်ကြည့်လဲတချို့လဲသိမယ်တချို့လဲမသိဘူးဒါကြောင့်မို့ကျွန်တော်တို့ရေးတဲ့စာရင်ထားပြီးတော့ကောက်ကောက်မှုစေစားပေးပါလို့လည်းပြောပြီးပြောချင်ပါတယ်တော့ဆက်ကြည့်ရော
ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့ကုလသမဂ္ဂရဲ့အချက်လက်ရှာလုပ်ငန်းစဉ်အပေါ်မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုနောက်မြန်မာနိုင်ငံတွင်းကဗမာမဟုတ်တဲ့တိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ထိုးစစ်တွေကိုအစိုးရကရေငုံနှုတ်ပိတ်နေရတဲ့အကြောင်းရင်းတွေကိုလည်းဒေါက်ဆန်းစုကြည်ကိုမေးမြန်းဖို့ဆိုပြီးကနေဒါရောက်ကရင်လူမှုအတိုင်းဝန်းကကြေညာချက်ထုတ်ပြီးတော့တောင်းဆိုထားတာပါဒေါက်ဆန်းစုကြည်အနေနဲ့ကနေဒါခီးစဉ်အတွင်းကနေဒါအစိုးရဘက်ကဖိအားပေးမဲ့အခြေအနေရှိလာနိုင်သလားဆိုတာကိုတော့အော်တဝါမြန်မာအတိုင်းဝန်ကကိုအောင်ခိုင်မြင့်ကအခုလိုရှုမြင်ပါတယ
်ကနေဒါအစိုးရအနေနဲ့ကတော့ဒီဖိအားပေးရတဲ့စိုင်းနာတဲ့စာရင်သူတို့အနေနဲ့ကမြန်မာပြည်ဒီမိုကရေစီအစဉ်ကူးပြောင်းရေးကိုငကိုရဲရလဲသူတို့ကဟိုဘယ်လိုပြောမလဲဆိုတော့ဒါကုညီပံ့ပိုးမှုတွေရှိတယ်အနာဂတ်မှာလည်းအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်ကိုအကူအညီတွေပေးသွားမယ်လို့မျှော်လင့်ပါတယ
်မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကနေဒါနိုင်ငံကအခိုင်အမာရပ်တည်ဆောင်ရွက်နေတာဖြစ်တယ်မြန်မာနိုင်ငံတွင်းကလူနည်းစုတိုင်းရင်းသားတွေလူနည်းစုဘာသာဝင်တွေအမျိုးသမီးတွေနဲ့လူငယ်တွေကိုအထူးအလေးထားပြီးမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာကနေဒါဘက်ကဆက်ပြီးထောက်ခံဆောင်ရွက်သွားမယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကလည်းဒေါက်ဆန်းစုကြည်ရဲ့ခီးစဉ်အကျိုးကြေညာချက်မှာပြောဆိုထားပါတယ်ရှင
်။မန္တလေးကြီးထိုက်ဆက်သွယ်မြန်မြန်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုကြည့်ကြရအောင်ပါရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကရွှေနဲ့ပရင်မော်တွင်၁၀ခုမှနေထိုင်နေသူတွေကိုဆက်ပြီးနေထိုင်ခွင့်မပြုတော့ဘဲဇွန်လ၁၅ရနေမှာဒီနောက်ဆုံးထားပြီးထွက်ဖို့စစ်တပ်ကစာရွေဖြန့်ဝေညွန်ကြားထားပါတယ်မထွက်ဘူးဆိုရင်တော့ကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပူးပေါင်းသူများအဖြစ်သတ်မှတ်သွားမယ်လို့လည်းစစ်တပ်ရဲ့စာရွေထဲမှာဖော်ပြထားပါတယ်လက်ရှိမှာကအဲ့ဒီဒေသဘက်မှာ KIA နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေရှိနေတာပါအဲ့ဒီတိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေရှိနေတယ်လို့မော်ရင်းတွေကနေထွက်ပြေးရမယ်ဆိုရင်မော်လုတ်သားတွေအတွက်ထိခိုက်နိုင်တယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်း VOA ထိုင်းခြေစိုက်သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကချင်ပြည်နယ်တနိုင်းဒေသမှာရှိတဲ့ရွှေပရင်မော်တွေမှာနေထိုင်သူတွေနဲ့အလုံးလုံးနေတဲ့လူတွေမော်သွင်းကနေထွက်ခွာပေးဖို့တပ်မတော်ကနေညွန်ကြားချက်စာဖြန့်ဝေနေတဲ့အကြောင်းတနိုင်းဒေသခံဦးတန်ခွန်းကပြောပါတယ
်မနေ့ကဟတ်စကီနဲ့စာလိုက်ဖြန့်တယ်အဲ့ဒီစာလဲအခု online ပေါ်မှာရောက်နေပြီပေါ့လေမနေ့ကဆိုရင်ဟတ်စကီကအဲ့မှာတနိုင်းမှာနားတယ်လို့အခုကသူစစ်တီလဲပြတ်လာတဲ့အခြေအနေရှိတယ်အဲ့ဒါကြောင့်ဒီစာမှာရေးထားတာကဇွန်လ25ရက်နဲ့နောက်ဆုံးသာပြီးမှအားလုံးထွက်လာဖို့ပေါ့လေဒီတီတူလူထုအားလုံးမထွက်ဘူးဆိုရင် KA နဲ့ပူပေါင်းတယ်လို့ဖတ်မယ်နောက်ပြီးမှဒီဖြစ်လာတဲ့ပြဿနာကိုတာဝန်ပြုဖို့လို့ရေးထားတဲ့အနေထားရှိရဗျ
တနိုင်းမြို့နယ်အတွင်းကသံပလာမော်ဝမ်ပလာမော်အောင်လွတ်မော်တုံမဏိမော်ချောင်းစုံမော်နန်းပြူမော်ကြာအောင်ပါမော်စီးပြူကုန်းမော်ညောင်ပင်ကုန်းမော်နဲ့နှံ့ကုန်းမော်မှာနေထိုင်ကြတဲ့ဒေသခံရွာသားတွေနဲ့မော်လုပ်သားတွေအနေနဲ့တကယ်လို့ဒေလ15ရက်နောက်ဆုံးထားပြီးမထွက်ဘူးဆိုရင် KIO ခေါ်ကချင်လွတ်လပ်ရေးအဖွဲ့နဲ့ပူးပေါင်းသူများဖြင့်သတ်မှတ်သွားမယ်လို့ကြေညာချက်တက်မှာဖော်ပြထားပါတယ်တနိုင်းဒေသကရွှေပြည်မော်ဆယ်ခုဟာနိုင်ငံတော်ကလည်းတရားဝင်ခွင့်ပြုထားတဲ့မော်သွင်းမဟုတ်ပဲဒေသခံတွေကလည်းတပိုင်းတိုင်းသူ့ဖို့နေကြတဲ့မော်သွင်းတွေလည်းဖြစ်ပါတယ်ဆိုရတမရောကနေဒီတပိုင်းတိုင်းသူ့ဘော်ခွေပိတ်သိမ်းပြီးမော်ကနေနှင်းထုတ်မယ်ဆိုရင်မော်လုတ်သားတွေအတွက်ထိခိုက်မှုရှိလာနိုင်တယ်လို့တနိုင်းဒေသခံဦးတန်ခွန်းကဆက်ပြောပါတယ
်ဒီဒေသမှာဆွေဒီနေရာဒီမှာဆွေကြသူတို့ဒေသခံတွေနောက်ပြီးမှချင်းပြည်နယ်ကပြည်သူတွေရွှေတွေပြင်းတွေတူးတဲ့နေရာတွေပြောမယ်ဆိုရင်စီးပွားရေးရှာတဲ့မော်ဒေသလို့ပြောရမှာပေါ့လေလွန်ခဲ့တဲ့ဒီဇင်ဘာပေါ့လေကျန်ရင်ဖေဖော်ဝါရီအဲတုန်းကမော်စခဲ့တဲ့နေရာကြီးလေအများရှိရယ်သို့တော့တချို့ကသက်ဆံတွေစုဆောင်ပြီးမှချင်းဒီထောင်တယ်ချင်းဒီတူးတယ်အဲ့လိုမျိုးအခုချက်ချင်းထွက်ရမယ်လို့ပြောလိုက်တဲ့ချိန်မှာဒီရင်းနှီးမြုပ်နှံထားတဲ့အာဒီကအလဟတာဖြစ်ကုန်တယ်ဘာမှအရင်မရအဖတ်မရပေါ့လေအဲ့လိုမျိုးဆုံးချုံမှုတွေကအများကြီးပြည်သူလူထုထဲမှာဖြစ်လာနိုင်တယ်
တကယ်လို့ဒီမော်တွေကိုပိတ်သိမ်းလိုက်မယ်ဆိုရင်ဒေသခံတပေါင်းကျော်နေရက်ကနေထွက်ခွာရမှာဖြစ်ပြီးအလို့ကန်ခွေလန်းဆုံရှုံသွားမယ်လို့လည်းဦးတန်ခွန်းကဆိုပါတယ်။လက်ရှိတနိုင်းဒေသမှာမြန်မာသံတမန်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေဖြစ်ပွားနေပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့အတိုက်ပွဲတွင်တနိုင်းမြို့နယ်အင်ကာကားကျေးရွာနဲ့နန်းပြူရွာသား600လီပါဟာစစ်ဘေးသိမ်းရှောင်နေရပြီးကက်သလက်သင်းတော်ကနေဒီစစ်ဘေးရှောင်တွေကိုတွားရောက်ခုံယူမဲ့ကြောင်းကက်သလက်သင်းတော်ကမူရတပ်ဖြည့်ရေးတနိုင်းဒေသဥက္ကဋ္ဌဦးနော်တောင်ကခုလိုပြောပါတယ်
။အဲ့ဒီနေရာမှာကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်နေလို့ဒီတိုက်ပွဲဖြစ်နေတော့လူတွေကသိချောင်းနေသဘောပေါ့ကျွန်တော်ရက်ကနေစားမှအခုချိန်ထိဆက်တက်ဖြစ်နေတာအခုကအခုကျွန်တော်တို့ကြွမှာကအခုကျွန်တော်တို့က600 500လောက်ကိုကျွန်တော်ဒီခုဒီနေ့တွားကြွဖို့ဆက်တယ်အဲ့ဒါ600လောက်ပြီးနိုင်တဲ့ဆက်တယ်ကိုကျွန်တော်အခုမှလုပ်မလို့ဆက်ပြီးကြတော့ငံခံငါးကားတို့ကိုရှင်းမော်ပေါ့ရှင်းမော်မှာပြီးမော်မှာရှိတဲ့လူတွေပေါ့
ตนายมื้อเนี่ยก็ไกบ้องสู่คริยันปาราเยสิยาฤกษ์นี่สุยาสิคุบิเจตองกันบีดีกะนี่มาสิบไปช่องนี่กูตั้วยอกขออยู่มาဖြစ်ပါတယ်23ရာစုပင်လုံးကြီးလာကံပြီးမှာတနိုင်းဒေတာတွင်မြမတမတော်နဲ့ကချင်လွတ်လိုက်ရေးဖွဲ့တို့ကြာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေခဲ့တာပါတနိုင်းမြို့နယ်တွင်မော်သွင်းနေမှာမြမတမတော်ကနေနေရာယူနိုင်မြင်ရှင်းလင်းရေးလှုပ်ဆောင်တာဟာ
KIU ဖွဲ့ကိုထိုးစစ်ဆင်နိုင်ဖို့ယူဆကြောင်းတနိုင်းဒေတာခံဥတန်ကုန်းကဆက်ပြောပါတယ်။ကေတရင်6ဖက်ကဥလို့ချောင်းပြပဲ့ပါလေဒါတက်တက်ကနေရာယူထားလိုက်တဲ့အနေထားရှိပြီးကေတရင်ကလေးကနေပြီးမှကျွန်တော်ထိုးစစ်ဆင်နေဆိုရင်
KIUနဲ့မြမတမတော်တို့ဟာ2023ခုနှစ်စွန်လမှာတကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာ6နှစ်ပြည့်ခဲ့တာဖြစ်ပြီးတိုက်ပွားကြောင့်ဒေတာခံ3000နီးပါးခန့်အစ်ပေးသိမ်းချောင်နေကြရပါတယ်ခင်ဗျာ။
နိုင်ကွင်းအင်တင်ပြပို့ခဲ့တာပါရှင်ဆက်လက်ပြီးနောက်ထပ်ကချင်ဒေသဆိုင်ရာသတင်းလွှာတော်ဘုတ်ကိုတင်ပြပေးပါမယ်ကချင်ဒေသတွင်စစ်မီးတွေငြိမ်စစ်ရှိန်တွေလျှော့နိုင်ရေးနောက်စစ်ပြေးဒုက္ခတွေမိမိတို့ဒေသကိုလုံခြုံစိတ်ချစွာနေရရင်ပြန်နိုင်ရေးအတွက်နိုင်ငံတော်အစိုးရအနေနဲ့မြန်မာတပ်မတော်ကိုတိုက်တွန်းညှိနှိုင်းပေးဖို့ကချင်ရေလှောက်ရှားသူတွေကကချင်ဒေသတကြောပြန်စစ်ပွဲ6နှစ်
အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့6နှစ်2001ခုနှစ်ဂျွန်လဇန်းပိုင်းကနေစခဲ့တဲ့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေတင်းမာနေစေစီရေးပဋိပက္ခတွေနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရတက်မတော်ပြည်နယ်အစိုးရနဲ့လွှတ်တော်တို့ကနေအ мян ဆုံးဖြေရှင်းဆောင်ရွက်ပေးဖို့နဲ့စစ်ပြေးဒုက္ခသည်တွေအ мян ဆုံးနေရရင်ပြန်နိုင်ရေးစီစဉ်ပေးဖို့ဒီကနေ့ဂျွန်လ6ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့6နှစ်ပြည့်ကချင်ဒေသတကြောပြန်စစ်ပွဲငြိမ်းချမ်းရေးဖိတ်ခေါ်သံအခမ်းအနားကနေကချင်အရက်ဖတ်အဖွဲ့အစည်းတွေကတောင်းဆိုလိုက်ကြပါတယ်ကချင်ပြည်နယ်တွင်းမြမအစိုးရတက်တဲ့ကချင်လူမျိုးရေးတက် KIA တို့ကြာပြင်းပြင်းထန်ထန်ရင်ဆိုင်တိုက်ပွဲတွေနဲ့ထိုးစစ်ဆင်ခဲ့ကြတဲ့အတွက်ကလေးငယ်လူမမယ်လေးတွေပါဝင်ဒေသခံယွာသားတွေအသက်ဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့ကြသလိုတိမ့်ချီတဲ့ကချင်ဒေသခံပြည်သူတွေဟာလည်းစစ်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်အခုအချိန်ထိလည်းစစ်ပြေးဒုက္ခသည်စခန်းတွေမှာနှင်းနဲ့ချီနေထိုင်ခိုးလုံနေကြရစေအနေထားဖြစ်တာမို့ဒုက္ခသည်တွေရဲ့အရေးသက်ဆိုင်ရာတွေအနေနဲ့အထူးစဉ်းစားဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့ကချင်ငြိမ်းချမ်းရေးကွန်ရက်ကကချင်အရေးလှုပ်ရှားသူမခွန်ချာကပြောဆိုလိုက်ပါတယ
်ကျမတို့ဒီအခါအနားဟာကချင်စိတ်ချောင်းနေတဲ့ဒီတော့မှအဲ့ဒီမှာဒုက္ခတွေရဲ့အခြေအနေဟာဘယ်လောက်ထိရောက်နေပြီလဲဆိုတာကိုဖော်ပြကြပါတယ်ဒီဒုက္ခတွေကိုဒီလုံထုံစိတ်ချစွာမိမိတို့ဒီရက်ဒေတာကိုပြန်နိုင်ဖို့အရေးနောက်တစ်ခုဒီ dignity ပေါ့နော်ဂုဏ်သိက္ခာနဲ့ပြန်နိုင်ရေးပေါ့ကျွဲနောက်နွားမောင်းတလို့မျိုးမပြန်ဖို့ပြန်ခိုင်းဖို့ဒီလိုလုပ်နိုင်ဖို့အတွက်ဆိုရင်နိုင်ငံတော်အစိုးရအနေနဲ့နံပါတ်၁ကတော့ဒီစစ်ဆေးချောချအောင်ကံပိုးကူညီမှုပါဒီရက်နဲ့ညီနိုင်ဒီရက်ကိုလိုအပ်နေပါတယ်ရှင်ဒုတိယတစ်ခုအနေနဲ့တော့ဒီနိုင်ငံတော်ကနေပြီးတော့မှနိုင်ငံတကာအဖွဲ့အစည်းနဲ့ဒီရက်ဖက်အဖွဲ့အစည်းတွေကိုပဲအားပေါ်ပြီးတော့ပြစ်ထားလို့ပြီးတော့အဲ့တော့နိုင်ငံတော်အစိုးရအနေနဲ့ဒီလူတွေကိုလည်းမိမိရဲ့ပြည်သူလူထုဖြစ်တဲ့အတွက်တောင်းမလို့ဆုံးရှုံးရမယ်လို့တရားရှိသည်နည်းအညီအတော်ရဲ့ budget ထဲကနေထည့်ဝင်သုံးဆွဲပြီးတော့မှစနစ်တကျကိုညီပံပိုးပေးဖို့လိုအပ်ပါရဲ့ချက်
။နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုင်ဦးဆောင်တဲ့ပြည်ထောင်စုအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကပြည်တွင်းစစ်မီးငြိမ်းနိုင်ရေး27ရာစုပင်လုံညီလာခံတွေခေါ်ယူပြီးတော့ကြိုးပမ်းဆောင်ရွက်နေပေမဲ့လို့ကချင်ဒေသတွင်းမှာဒီရက်ပိုင်းမှာကိုစစ်ရေးမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်တိုက်ပွဲတွေချက်ချင်းရပ်တန့်ပေးဖို့နောက်စစ်ရေးနည်းနဲ့မဖြေရှင်းမဲနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းပေးဖို့တောင်းဆိုလိုပါတယ်လို့27ရာစုပင်လုံကိုကိုတိုင်တက်ရောက်ခဲ့တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူကြာကလည်းတောင်းဆိုပါရယ
်6နှစ်ကြာလာပြီ6နှစ်ကနေခုနှစ်နှစ်ရှိနေအဲ့လိုဆက်သွားမယ်ဆိုလို့ရှိတော့တာဒီလိုလိုတော့ခံရတဲ့ပိုပြီးခံရတယ်တော့ဆိုရင်တော့လောက်လောက်ပဲဒါကြောင့်မို့ကျွန်တော်ကတခါလေရပ်လိုက်သေးတယ်ဒီအားလုံးကလက်သေးငင်းနေတဲ့ငင်းချမ်းရေးခီးလမ်းပေါ်မှာဆက်ချောက်နေတယ်ကျွန်တော်ကနိုင်ငံရေးပြတ်တာနိုင်ငံရေးနည်းနဲ့ဖြည့်ရှိတဲ့ပြည်သူညီလာခံလမ်းကြောင်းငင်းရရဲ့လမ်းကြောင်းပေါ်မှာဆက်ချောက်နေတယ်လို့မလို့ရှိတဲ့တိုက်ပွဲတွေပြန်ပေါ်ကလည်းမနေ့တုန်းကလည်းညီလာခံပြတာဘာမှမကြဘူးတိုက်ပွဲဖြစ်ပေါ်လာတယ်အခုလည်းသတင်းစာတိတိကြားလာရတယ်ကြာမီတိုက်ပွဲကြီးဖြစ်ပေါ်လာလို့လို့နဲ့ကျွန်တော်အရန်ဆိုရင်တခြားကြောင့်6နှစ်သားကြာလာတဲ့ဖြစ်ပွဲကိုဒါအားလုံးကဒါပြဒါဟိုသင်္ခါစာယူပြီးတော့မှအခုဒီဖြစ်ပွဲကအများရက်ဆိုင်ပြီးတော့မှညီချမ်းတာယာတဲ့ညီချမ်းရရရှိအောင်ပေါ့အဲအားလုံးဝိုင်းဝန်းကျူပါဆောင်ရွက်စေချင်တယ်ဗျဟုတ်ကဲ့
အထူးသဖြင့်ကတော့ဒုက္ခသည်တွေရဲ့ရေရှည်လူနေမှုဘဝရက်ဒီရေးအသက်မွေးဝမ်းကြောင်းအလောက်ကိုင်းရှာဖွေနိုင်ရင်းနဲ့ဆစ်ပြေးဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးအထူးထိခိုက်လာတာမို့ဒုက္ခသည်တွေရဲ့အရေးရေးပေးဆောင်ရွက်ပေးဖို့6နှစ်ပြည့်ကနေတောင်းဆို လိုပါတယ်လို့လည်းဒေါက်ခွန်ကြာကပြောပါတယ
်ဒုက္ခတွေပေါင်းတသိန်းနှစ်တောင်းနဲ့လောလောလတ်လတ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒုက္ခတွေဟာအင်မတန်ခက်နေပါတယ်အထူးသဖြင့်ပညာရေးနဲ့ကျန်းမာရေးလူငယ်တွေရဲ့အလုပ်ကံပြီးလူငယ်တွေရဲ့တက်လမ်းပေါ့ဒီဟာတွေအကုန်လုံးဟာတက်ဆုံးနေတယ်ကိုကြီးပန့်ပိုးမှုတွေအကုန်လျော့ပွားသွားတဲ့အခါမှာဒုက္ခတွေဟာရရလုပ်ငန်းကိုရှာဖွေစားတောက်ရတဲ့အခါမှာတောထဲမှာမိုးချိုးမိချိုးရင်းနဲ့ hindi ရဲ့ရှာဖွေရင်းနဲ့မြေမြုပ်ပိုင်းနဲ့မြင်းကြီးဒီပေးဆုံးရတာတွေဒုက္ခတာဖြစ်ရတာတွေများတဲ့အကြောင်းနောက်တစ်ဖက်ကနေဒီရောမှာ27ရာစုပြည်လုံးမှာလည်းပဲဒုက္ခတွေရဲ့အခန်းကဏ္ဍကိုဆွေးနွေးညှိနှိုင်းခြင်းကအင်မတန်နှဲပါတဲ့အတွက်ကြောင့်မို့လို့ဒီအလားအလာအဖြစ်ကလည်းမကောင်းတဲ့အကြောင်းဒါတွေကိုကျွန်တော်တို့မြေမောင်းထုတ်ပြခဲ့ပါတယ်
6နှစ်ပြည့်ကချင်ဒေသတကြောပြန်စစ်ပွဲငိမ့်ညာရေးဖိတ်ခေါ်တန်းဆိုတဲ့ပွဲကိုတော့ကချင်ဒုက္ခတွေအရေးကူညီဆောင်ရွက်ပေးနေသူတွေကချင်ရပ်ဖတ်အဖွဲ့အစည်းတွေနဲ့ကချင်ရေးလှုပ်ရှားသူတွေကဒီကနေ့ဇွန်လ6ရက်နေ့မှာရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာကျင်းပခဲ့တာဖြစ်ပြီးကချင်နဲ့ရှမ်းမြောက်ဒေသကစစ်ပွဲဒုက္ခတွေတချို့လည်းအခမ်းအနားတက်ရောက်ခဲ့ပါတယ်။လာမယ့်ဇွန်လ9ရက်နေ့မှာတော့ကချင်ပြည်နယ်မြကြီးနားမြို့မှာကချင်လူမှုတွေစုပေါင်းပြီးကချင်စစ်ပွဲ6နှစ်ပြည့်အခမ်းအနားကျင်းပဖို့စီစဉ်ထားတယ်လို့ပြည်နယ်နဲ့တိုင်းနယ်မှာလည်းကချင်စစ်ပွဲ6နှစ်ပြည့်အထိမ်းအမှတ်တွေလှုပ်ဆောင်ကြဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။
မဆုမွန်တင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့လန်ဒန်တိုက်ခိုက်ခံရမှုနောက်ဆက်တွဲအခြေအနေကိုကြည့်ကြရအောင်ပါလူခုနှုတ်သေဆုံးခဲ့တဲ့လန်ဒန်တံတားပေါ်ကတိုက်ခိုက်မှုကျူးလွန်သူ3ဦးထဲကနှုတ်ဟာဘသူတွေလဲဆိုတာဖော်ထုတ်နိုင်ပြီလို့ပြည်ထောင်ရတပ်ဖွဲ့ကပြောပါတယ်အသက်28နှစ်အရွယ်ခူရန်ရှာဇဘတ်ကနဲ့အသက်30အရွယ်ရချစ်ရေဒဝမ်တို့နှုတ်ဟာအရှက်လန်ဒန်ဘာကင်အရမာနေထိုင်ပါတယ်ထောက်လန်းရေးတွေနဲ့ဒေသခံမွတ်စလင်အတိုင်းဝိုင်းကပါတတိမထားမိပဲတိုက်ခိုက်နိုင်တာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေကြီးထွားလာနေတဲ့အကြောင်းဟင်နရီရစ်ချ်ဝဲပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်အရှက်လန်ဒန်ကဘာကင်အရမာဆိုရင်လူမျိုးပေါင်းစုံအတူနေထိုင်ကြတာပါဒါပေမဲ့လည်းမကြသေးခင်ကလန်ဒန်တံတားပေါ်ကတိုက်ခိုက်မှုကျူးလွန်သူတွေဟာအဲ့ဒီအရက်ကဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့လူမှုအတိုင်းဝိုင်းကြားလှုပ်လှုပ်ခက်ခက်ဖြစ်သွားပါတယ်အသက်28နှစ်အရွယ်ခရမ်ရှာဇတ်ဘတ်ဟာဇနီးကလင်းငယ်နှစ်ဦးတို့နဲ့အတူအဲ့ဒီမှာနေထိုင်သူဟာအပါမန့်အဆောက်အဦးတစ်ခုထဲမှာနေထိုင်သူတူကတော့ပန်းချံမှာတငယ်ချင်းတွေနဲ့ကစားနေတဲ့သူသားကိုအစ္စလမ်ဘာသာကူးပြောင်းဖို့ဘတ်ကစီယုံသိမ်းသွင်းခဲ့တယ်ဆိုပြီးလွန်ခဲ့တဲ့နှစ်နှစ်ကရဲကိုအကြောင်းကြားခဲ့ပါတယ်ဘာကင်အရက်ကဂျဘာဘင်ဇက်ဘလီကတရားဟောဆရာတူနဲ့လည်းဘတ်ဟာအချင်းများခဲ့တာကြောင့်အဲ့ဒီဘလီမှာဝတ်ပြီးဖို့သူ့ကိုလက်မခံတော့ပါဘူးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လေဒေသခံမွတ်စလင်တွေဟာတညစ်တညွတ်ထဲရှုံချခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ် Worldwide သတင်းစာရဲ့ Editor Mukhlesa Chowdhury က
လူမှုဖွဲ့စည်းခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေကဒီလောက်ရမျိုးကျူးလွန်သူကိုအမိအယအပြစ်ပေးဖို့ပြင်းထန်ထန်ပြောဆိုကြပါတယ်။ဘာလို့လဲဆိုတော့ဒီလောက်ရဟာသူတို့ပေါ်လဲစိုးရတဲ့အကျိုးဆက်တွေရိုက်ခတ်လာနိုင်တဲ့အနေအထားကြောင့်သူတို့ဟာတကယ့်ကိုစိုးရိမ်နေကြပါတယ်
။ဘလီရဲ့အခြားတစ်ဖက်မှာရှိတဲ့စိန့်မာဂရက်ဘုရားကျောင်းမှာတော့ဗြိတိန်အလံကိုတိုင်တဝက်ချလွှင့်တူထားပါတယ်။ဘာသာပေါင်းစုံကလူတွေအနေနဲ့ဟန်ချက်ညီညီအတူတူနေထိုင်နိုင်ကြပေမဲ့အခုအခါမှာတော့စိုးရိမ်မှုတွေကြီးထွားလာနေတာပါ။ဘာကင်းအရက်မှာနေထိုင်သူလူဆက်ဖီဖရိုင်စန်တာက
To tell you the truth, I'm scared to go out to the station, no?
မန်တိုင်းပြောရရင်တော့ယထာဘူရာသွားဖို့တောင်ကြောက်နေပါတယ်။ကြောက်လို့လို့ဘတ်ကားမတိုင်လည်းမသွားရတော့ပါဘူး
။စနေနေ့ကတိုက်ခတ်မှုနဲ့ပတ်သက်ပြီးသူတို့နဲ့မသက်ဆိုင်ကြောင်းမွတ်စလင်အတိုင်းဝိုင်းကပြောဆိုပါရတယ်။ဒါအပြင်သူတို့ပေါ်ခွဲခြားဆက်ဆံမှုတွေရှိလာမှာကိုလည်းစိုးရိမ်နေကြတာပါ။ဘတ်ကင်းရက်မှာနေထိုင်သူမိုဟာမက်ဇာကီက
It's a very friendly environment the people living here.
ဒီဘက်ဝင်းကျင်မှာနေထိုင်သူတွေဟာတယောက်နဲ့တယောက်ခင်ခင်မင်မင်ရှိကြပါတယ်အစွန်းရောက်တာတွေလည်းမရှိပါဘူးဒါပေမဲ့ဗြိတိန်အပါအဝင်ကမ္ဘာတဝန်းမှာမွတ်စလင်တွေကိုဝိုင်းပြောနေကြတာလက်မခံနိုင်ပါဘူးနေရာတော်တော်များများမှာသူတို့တွေအသက်ခံနေရတာကိုတွေ့နိုင်ပါတယ်ဒါကြောင့်အားလုံးဟာကောင်းပြီးမွတ်စလင်တွေဟာစိုးပါတယ်ဆိုတာဘယ်လိုပြောလို့ရပါသလဲ
ဒီတိုက်ခိုက်မှုကျူးလွန်သူနှစ်ဦးလုံးကိုသက်ဆိုင်ရာကစောင့်ကြည့်မှုတွေရှိခဲ့ပေမဲ့အန္တရာယ်ရှိသူတွေအဖြစ်စိုးရိမ်ရလောက်တဲ့လက္ခဏာတွေမတွေ့ခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်အခုခါမှာတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူတွေကူညီခဲ့လဲသိခဲ့တယ်လဲဆိုတာကိုအာနာဘိုင်းကစုံစမ်းဆက်ဆင်းနေပါတယ်မွတ်စလင်ခေါင်းဆောင်တွေကလည်းအဲ့ဒီကျန်းဖက်သမားတွေနဲ့ဆက်ဆက်မှုမရှိဘူးလို့ညှင်းဆိုထားတယ်လို့အာနာဘိုင်းနဲ့အပြည့်အဝပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်မဲ့တရားလေးလိုင်းဆွေးနွေးခန်းကိုတော့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
သမ္မတဒေါ်နယ်ထရန့်ရာထူးကဖေရှားခဲ့တဲ့ FBI ဘူအစိုးရစုံစမ်းစစ်ဆေးဘူရိုညွှန်ကြားမှုအောင် James Comey လာမယ့်ကြာသပတေးနေ့အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီရှင်းပေါက်ကြားနာပွဲမှာတက်သေးထွက်ဆိုဖို့စီစဉ်ထားတဲ့အတွက်လူတွေစိတ်ဝင်စားဆောင်မြော်နေကြပါလေ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်လွှတ်တော်မှကျင်းပခဲ့တဲ့ကြားနာပွဲတွေထဲကလူစိတ်ဝင်စားဆုံးဩဝါဒတောင်းရင်ဖြစ်ဆုံးတက်သေးထွက်ဆိုချက်ဖြစ်လာပါလိမ့်မယ်။James Comey ာသမ္မတထရန့်အစိုးရဖော်ဝင်နေတဲ့ရုရှားရဲ့စနစ်မှုအကြောင်းအသေးစိတ်တည်ထားသူပါ Investigating the nature of any links between individuals သူကသမ္မတထရန့်ရဲ့မဲဆယ်စီးရင်မှုတွေနဲ့ရုရှားအစိုးရကြားပုဂ္ဂိုလ်ရေးရဆက်နွယ်ပတ်သက်မှုတွေအကြောင်းကိုစုံစမ်းစစ်ဆေးနေပါတယ်လို့ပြောဆိုခဲ့တာပါဒီလိုစုံစမ်းစစ်ဆေးမှုတွေတောင်းနေအောင်အင်ဂျီရောဘက်ကလုပ်ခဲ့တာမှန်သမျှကိုလည်းတက်သေးအထောက်အထားတွေနဲ့သူ့ဘက်ကတင်ပြနိုင်ပါတယ်FBI ဒါရိုက်တာဖြစ်ခဲ့တဲ့သူကိုသမ္မတထရန့်ရာထူးကဖေရှားခဲ့တဲ့အတွက်လေလူတွေအထူးစိတ်ဝင်စားနေကြတာပါသမ္မတထရန့်ကတော့သူကကောင်းမွန်မွန်လုံးမလုံးတဲ့အတွက်ပါရှင်းပါတယ်သူအလုပ်ကောင်းကောင်းမလုပ်ဘူးဆိုပြီးပြန်လည်ရှင်းလင်းခဲ့ပါတယ်နောက် MBC ရုပ်သံနဲ့တွေ့ဆုံပေးမြန်ကမ်းမှာလည်းသူကအခုလိုပြောခဲ့ပါတယ
် We had a very nice dinner and
ကျွန်တော်တို့ညစာကောင်းကောင်းမွန်မွန်စားခဲ့ကြပါတယ်သူကအဲ့ဒီအချိန်ကပြောခဲ့ပါတယ်ကျွန်တော်ကိုစုံစမ်းစစ်ဆေးနေတာမရှိပါဘူးတဲ့ဘလို့ပဲဖြစ်ဖြစ်ကျွန်တော်သိထားတဲ့အကြောင်းအရာပါ
။နောက်ပိုင်းမှာကော်မီကိုချင်းချောက်တဲ့စာရီ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကရေးခဲ့ပါတယ်။နှစ်ယောက်စကားပြောဆိုခဲ့တာတွေအတန်ဖန်ထားနိုင်ကောင်ဖန်ထားနိုင်တယ်ဆိုတာမျိုးအရေးအမြတ်ရေးခဲ့တာပါ။ရုရှားတန်ရာရှိတွေနဲ့တွေ့ဆုံတဲ့အချိန်မှာလဲသူက James Comey ရဲ့အလုပ်ကယူနေတာဆိုပြီးတော့နှိမ့်ချပြောခဲ့ပါသေးတယ်။ကော်မီဘက်ကဘာမှပြန်မပြောဘဲသတင်းဘက်အတော်ကြာညင်နေခဲ့တာပါ။အခုကြာသပတေးနေ့ကြားနာပွဲမှာသမ္မတထရန့်ကိုကော်မီပြန်ပြီးတော့ထိုးနှက်မလား။နောက်မျိုးသားလုံးကြုံရေးအကြံပေးအရာရှိအောင်မိုက်ကယ်ဖင်းကိုစုံစမ်းစစ်ဆေးနေတဲ့ကိစ္စရက်တံသွောင်းသမ္မတထရန့်ဘက်ကဖိအားပေးတာမျိုးရှိမရှိသမ္မတနဲ့ပြောဆိုခဲ့တဲ့အသေးစိတ်ရုံးစာမှတ်တမ်းတွေကိုဖွင့်ချမလားစိတ်ဝင်စားကြပါ FBI ညွှန်ကြားမှုတရားအနေနဲ့လူသိရှင်ကြားထုတ်ပေါ်ကြေညာတဲ့ကိစ္စတွေမှာအကြီးအကျယ်ထိန်းသိမ်းသိမ်းပြောခဲ့ရလိမ့်မယ်လို့ဒီမိုကရက်ထက်လွှတ်တော်အမတ် Richard Blumenthal ကအခုလိုပြောပါတယ်
With respect to the investigation ongoing into
သမ္မတထရန့်ရဲ့အပေါင်းပါတွေရုရှားနဲ့ပတ်သက်မှုရှိမရှိဆက်ပြီးစုံစမ်းစစ်ဆေးနေတဲ့ကိစ္စမှာအင်ယူရောဘက်ကပူးပေါင်းဆောင်ရွက်ပါမလား
James Comey ကိုယ်တိုင်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သဘောထားမှတ်ချက်တစုံတရာမပြောဘူးဆိုပြီးအရင်ကပြောထားခဲ့တာပါအခုတော့တာမန်နိုင်ငံသားတယောက်အနေနဲ့ဒီကိစ္စကိုအရင်နဲ့စာရင်သူပုံဝင်လင်းလင်းပြောဆိုနိုင်မှာဖြစ်ပါတယ်လွတ်တော်အမတ်တွေကတော့သူနဲ့သမ္မတကြားဘာတွေပြောခဲ့သလဲနောက်သူရေးခဲ့တဲ့ရုံးစာမှတ်တမ်းနဲ့ပတ်သက်လို့သိချင်နေကြပါလေ Republican ထက်လွတ်တော်အမတ် Susan Collins ကအခုလိုပြောပါလေ
We need to hear directly from Mr. Comey himself
ကျမတို့ကကိုမီကိုရိုင်းဓာတ်ရိုက်ပြောတာကိုကြားချင်ပါတယ် February လကသူနဲ့သမ္မတတွေ့တော့တကယ်တမ်းပြောခဲ့တဲ့စကားတွေကအကြီးအကျယ်ကွာခြားနိုင်ပါတယ
် Republican ထက်လွတ်တော်အမတ် Marco Rubio ကတော့ဓာတ်ရိုက်ကော်မီရဲ့မှတ်စုတွေကိုကြည့်ကြရအောင်ပါသူ့ကိုလွတ်တော်ရှေ့မှောက်တက်တည်ထွက်ဆိုခိုင်းကြရအောင်မဆိုပြီးပြောဆိုထားခဲ့တာပါသမ္မတအင်ပြူတော်ကတော့ကော်မီတက်တည်ထွက်ဆိုရာတွေကိုတားမြစ်ပိတ်ပင်တာမျိုးလုပ်မှာမဟုတ်တဲ့အကြောင်းရည်ညွှန်းပြောဆိုထားပါတယ်အင်ပြူတော်ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဇာကသူဥပဒေရေးရာချန်ပေးတွေနဲ့ပြောဆိုမဆွေးနွေးရသေးတဲ့အကြောင်းနဲ့သူတို့ဘယ်လိုတုံ့ပြန်မယ်ဆိုတာကျွန်တော်မသိသေးပါဘူးဆိုပြီး James Comey တက်တည်ထွက်ဆိုမဲ့ကိစ္စကိုပြောဆိုသွားခဲ့ပါတယ်အခုကြားနာပွဲကိစ္စကလွတ်တော်အပြင်ပဲဆန္ဒပြပွဲဒီမှာလဲလူတွေစိတ်လုံရှားနေကြပါတယ်။ကော်မီရဲ့တက်တည်ထွက်ဆိုချက်တွေကိုကြားချင်ပါတယ်ဆိုပြီးဆန္ဒပြသူတွေကပြောနေကြတာပါ။ဒါကြောင့်လဲဒါရိုက်တာ James Comey တက်တည်ထွက်ဆိုလာမယ့်အကြောင်းအရာကတခြားသူတွေနဲ့တူမှာမဟုတ်ကြောင်းပါခင်ဗျာ။
င်တိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လုပ်သူမဆုမှုနဲ့ကိုသားညွန့်ဦးစီစဉ်တင်ဆက်ပေးသွားမှာပါရှင
်အစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွပ်တဲ့
မင်္ဂလာပါခင်ဗျာကျွန်တော်ဓာတ်ရိုက်လေးလိုင်းအစီအစဉ်အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်စတင်ပါပြီခုနကကျွန်တော်တန်ပိုင်းဆိုင်ရာမှာရင်းပြီးတော့ဖွင့်လှစ်တဲ့အတွက်တောင်းပန်ပါတယ်ခင်ဗျာအခုကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဆက်သွယ်ပုံမှန်နဲ့ဆိုင်ပါတယ်အဓိကတော့ဒီလွတ်လပ်စွာပြောဆိုခွင့်ပါနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန်းစစ်ခွင့်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်မကြခင်ရပိုင်းတုန်းကတော့ဒီမြမတပ်မတော်ကိုဝေဖန်မိတဲ့သတင်းအေဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံမှန်နဲ့ဖမ်းဆီးခဲ့ပါတယ်ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့လက်ရှိမြန်မာနိုင်ငံမှာအခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟံတားတွေရောဘာတွေကြုံနေရလဲဆိုတာအခုဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်၃ဦးရှိပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကဦးမြင့်ကျော်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့လူခွင့်ရှင်နေကြီးဦးရောဘတ်ဆန်အောင်ဖြစ်ပါတယ်။နောက်တူကတော့မောင်ဆောင်ခဖြစ်ပါတယ်။ကုဆောင်ခကတော့ဒီဆက်သွေးပုံမှပြင်ဆင်နေတဲ့ပတ်သက်တဲ့သူရနာအဖွဲ့ကအဖွဲ့ဝင်ဖြစ်သလိုပဲသူကိုယ်တိုင်ကလည်းဒီ66ကာကြီးဆက်သွေးပုံမှနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပါတယ်ခင်ဗျ။ကျွန်တော်အရင်ဆုံးကိုမြင့်ကျော်ကိုမေးကြပါလိမ့်ခင်ဗျာ။ဦးမြင့်ကျော်ကြားရပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါရစေ။ဟုတ်ကဲ့
။ဦးမြင့်ကျော်ခုနကကျွန်တော်ပြောသလိုပါအခုမကြခင်ရပိုင်းကပဲသတင်းအေဒါချုပ်တူနဲ့ကလောင်ရှင်တူကဆက်သွေးပုံမှနဲ့ဖမ်းခံရတယ်။အခုမြန်မာနိုင်ငံကဘာပြောပြောဒီမိုကရေစီနည်းရရွေးချယ်တင်မြှောက်တဲ့အစိုးရတရားလည်းတက်လာတယ်။အခုလိုအနေထားမျိုးမှာလွတ်လပ်စွာဝေဖန်ပြောဆိုခွင့်နဲ့ပတ်သက်လို့ဒါကဘလောက်ထိထိခိုက်လာနိုင်လဲဘလောက်ထိလွတ်လပ်စွာပြောဆိုခွင့်အပေါ်မှာလက်ရှိအနေထားမှာအမခံချက်တွေရှိနေပြီလဲ။ကိုမြင့်ကျော်ရဲ့စိုးရင်ချက်လေးအရင်ဆုံးပြောပြပါလား။
ဟုတ်ကျွန်တော်တို့အစိုးရကိုဖြစ်စေနောက်တစ်ခါအစိုးရအဖွဲ့ဝင်တွေကလူပုဂ္ဂိုလ်တူတူကြောက်ရောက်ဖြစ်စေနောက်တစ်ခါတော့အခုတက်မတော်လို့ဖြစ်စေပေါ့နော်အဲ့ရမျိုးကိုဟိုဝေဖန်တာပဲဖြစ်စေတစ်ခါလေးမှာအမနာပါလို့သဘောမျိုးရေးသားအွန်လိုင်းမှာရေးသားမိတဲ့ဟာတွေကိုဒီလောက်ပြင်းထန်တဲ့ပုံမှန်နဲ့တခါရဲဟိုထောင်ကိုတန်းပြီးတော့ဟိုအချုပ်တဲ့တန်းပြီးရောက်နိုင်တယ်ပြီးတော့ထောင်လဲကျမယ်ဆိုတော့အားလုံးကတေချာဒီလောက်သိနေကြတဲ့ကိစ္စဟိုအပေါ်မှာမျိုးနဲ့ဆွဲတာကတော့ဒါဟိုကြောက်အောင်အကြောက်တရားကိုဖြစ်စေတာပါနော်ဆိုတော့အဲ့ဒီအကြောက်တရားကဟိုသဇုံတရားဝေဖန်ဖို့အတွက်အားလုံးကနှုတ်ဆွန့်သွားမဲ့သဘောရှိတယ်ဟိုအခုချက်ချောက်ကဒီအားလုံးကတော့အဲ့ဒီကိစ္စမျိုးမဟုတ်ပေမဲ့လို့တချို့သောဟာတွေကဒီဝေဖန်တဲ့ကိစ္စမျိုးတွေနဲ့သွားဆက်နွယ်နေတော့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကလက်လက်ဆော့ထုတ်ဖို့ပြောဆိုခွင့်အတွက်ကျိုးရင်လာတဲ့သဘောရှိတဲ့သဘောမျိုးဖြစ်တယ်အဲ့ဒါကြောင့်လည်းဒီဟိုလာတန်ကြာကလေးကဒီပုံမှကိုပြင်ဆင်သင့်နေဆိုတဲ့ဟာကိုဟိုတောက်လျှောက်ပြောလာတာပေါ့နော်အခုကတော့တစ်ခုပြီးတစ်ခုဟိုဆင်းကဖြစ်လာတော့ပို့ပြီးတော့ကျိုးရင်တွေကဖြစ်လာတဲ့အနေထားဖြစ်လာ
ဟုတ်ကဲ့ကျွန်တော်ကတစ်ဆက်သေးမိချင်ပါလေအခုဂျပန်အခုဒီလာပိုင်းနေတွင်းမှာပဲသတင်းမီဒီယာအဖွဲ့အစည်းကလူတွေမကြမကြဒီ66ကာကြီးနဲ့ညှိစွန်းနေတာတွေခဏခဏဖမ်းခံရတာတွေလည်းဖြစ်နေတယ်တရားစွဲခံရတာတွေလည်းဖြစ်နေတယ်အဲ့တော့ဒီအခြေအနေမျိုးမှာမြန်မာသတင်းမီဒီယာအနေနဲ့ subcensorship ကိုစင်ဆာလုပ်ရတဲ့အခြေအနေမျိုးရောက်နေပြီလားဒီလိုအနေထားမျိုးမှာဘယ်လိုအခြေအနေမျိုးရှိလဲကိုမြင့်ကျော်သုံးသပ်ပြပ
ါဟုတ်ဟိုအခုသတင်းနောက်တစ်ယောက်ကိုဥပမာမေးကြည့်လိုက်မယ်ဆိုရင်အခုတန်းနဲ့ပတ်သက်တဲ့ကိစ္စတော်လကောင်းအစိုးရအဖွဲ့နဲ့ပတ်သက်တဲ့ကိစ္စတော်လကောင်းဟိုရေးတော့မယ်ဆိုရင်စိတ်ထမှာဘယ်လိုနေမလဲလို့မေးကြည့်လိုက်ရင်ရိုးရိုးသားသားပဲမေးကြည့်လိုက်တဲ့အခါမှာအများစုကပြောပါလိမ့်မယ်ကျွန်တော်တို့တော့အများကြီးသတိထားလိမ့်မယ်အော်တကလုံးတုံနှောင်းပဲဖြစ်စီတခါလေအချက်လက်ပဲဖြစ်စီအဲ့လိုမျိုးတစ်ခုခုမှားယွင်းတာနဲ့ဒီ6ယောက်ကားကြီးနဲ့ဟိုဆွဲခံမယ်ဆိုတဲ့ဟာမျိုးကိုသူတို့သတိထားလိုက်မယ်နောက်တစ်ခုကတော့ရေးတဲ့လူတွေသတိထားရသလိုကိုကရေးကျင်အောင်တော့ကိုကရေးရဲအောင်တော့ထုတ်ဝေသူလို့ပြောတဲ့အဲ့ဒီတာဝန်ခံမဲ့လူတာဝန်ခံအယ်ဒီတာတို့အယ်ဒီတာချုပ်တို့သူတို့ကလည်းဟိုကိုရေးတဲ့ဟာကိုသုံးမှမဟုတ်တော့ဘူးနော်အခုကနှစ်ဦးစလုံးကိုအပြစ်ပေးတဲ့သဘောမျိုးဖြစ်နေတော့အဲ့ဒီနှစ်ခုကဒီလွတ်လွတ်စွာရေးသားခွင့်ပေါ့နော်အဲ့လိုဟာမျိုးကိုတွားပြီးတော့ဟိုကိုဟာကိုစင်စာဖြတ်တောက်တဲ့ဟာမျိုးအကျိုးတရားမှုကအခုတည်းမဲ့ရောက်နေပြီလို့ကျွန်တော်တော့ဟိုနားလည်နေ
တယ်တစ်ဆက်တည်းကျွန်တော်မေးချင်တာကတကယ်တမ်းပြောမယ်ဆိုရင်သတင်းမီဒီယာနဲ့ပတ်သက်လို့ဥပဒေရှိတယ်ဒီဥပဒေရဆိုလို့ရှိရင်သတင်းမီဒီယာတွေအပေါ်မှာဟိုတရားစွဲဆိုခြင်းတွေတခုရေးယူခြင်းတွေဆိုရှင်သတင်းမီဒီယာကောင်စီနဲ့ဆက်ဆံပြီးလုပ်ရမယ်ဆိုတာမျိုးဒါတွေကဖြစ်မလာဘူးဘာကြောင့်လဲဥပဒေရဲ့အားနဲ့ကြောင်လားဘယ်လိုဖြစ်တာလဲခင်ဗျာ
ဒီမှာအသေးချင်းမှုမှာအရင်ကဘုမ900 303ထားကြည့်ရတယ်အခုကတော့ online ကိစ္စပါလာတာနဲ့ဒီ66ကိုတုံးရတယ်ဗောနော်ဘုမ900အရင်ကကျတော့ online တော့လည်းသုံးရင်ရတယ်ဒါပေမဲ့သုံးမ900ကတခါလေးဒဏ်ငွေပဲချရတယ်တခါလေးအများဆုံး6000 3000ပဲချရတယ်ဟိုတာရကတွေရှိတော့ဒီတရားစွဲမဲ့လူတွေကအဲ့ဒီပုံမှန်မျိုးကိုမသုံးညံ့ရဘူးနော်သူ့ထက်ပိုပြီးတော့စက်တာရာကသတိမီဒီယာဥပဒေသတိမီဒီယာဥပဒေမှာအပြည့်အဖြတ်မှုဆိုသူကဒဏ်ငွေမဆောင်မှထောင်ကျမှာဆိုတော့အဲ့ဒီဟာမျိုးကိုသုံးဖို့ထက်ကိုဒီတရားစွဲမဲ့လူတွေပိုပြီးတော့ဟိုပြည်တံများများခံရမယ့်ဟာမျိုးရွေးကြတာပေါ့နော်အဲဒါပေမဲ့အစိုးရတို့ဘာတို့ကလည်းအဲ့ဒီအဲမှာပါနေတယ်နောက်တစ်ခုဆိုတော့အစိုးရတို့တက်မတော်တို့ကတရားရေးမှန်တိုင်းကိုဩဇာလွှမ်းမိုးမှုရှိတော့အဲ့ဒီကစွဲတဲ့ဟာမျိုးဆိုရင်ခွင့်ပြုချက်တွေပါတယ်ချက်ချင်းကိုလွယ်လွယ်ကူကူဝန်ကြီးဌာနရဲ့ခွင့်ပြုချက်တွေလွယ်လွယ်ကူရတယ်တရားရေးမှန်တိုင်းပေါ်မှာဩဇာတရားရေးမှန်တိုင်းလည်းစိုးရိမ်ပြီးတော့အဲ့ဒီလူတွေကိုအပြစ်မပေးဘဲလွတ်ပစ်ဖို့ဝန်လေးတက်ကြတော့အဲ့ဒီဟာပိုစိုးရဲချက်လို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်ကိုမြင့်ကျော်လေလိုင်းပေါ်မှာခဏနေပြောပါအောင်ခင်ဗျာကျွန်တော်ရှင်းနေဥရောပဆန်အောင်ဖိတ်ခေါ်ခြင်းပါတယ်ဥရောပဆန်အောင်ကျွန်တော်အရင်ဆုံးမေးချင်တာကတော့လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အာမခံထားတဲ့ဥပဒေတွေပါဖွဲ့စည်းပုံမှာတော့ထည့်ထားတယ်ဒါပေမဲ့အခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်မှုကိုကန့်တတ်တဲ့ဥပဒေလည်းရှိတော့သူ့ကိုပြန်ပြီးတော့ override လုပ်နိုင်မယ့်ဥပဒေတွေပါတယ်မရှိဘူးလားခင်ဗျာဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့အခြေအနေရှိလဲ
လွတ်လပ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့ဥပဒေဟာစာအုပ်ထဲမှာတော့ရှိလက်တွေ့နေပြမှာမရှိဘူးလက်တွေ့နေပြမှာဒီ66ကကြီးကလွတ်လပ်စွာပြောဆိုခွင့်ရေးသားခွင့်ဟလာသူ့ကိုယူဆခွင့်နေအားလုံးကိုတိမ်တလာဖုံးစီတဲ့ဥပဒေဖြစ်နေတယ်အဲ့တော့ကိုတလုံးကတော့ထုတ်လိုက်တာပဲနိုင်ငံသားတွေရဲ့ပုဂ္ဂလိကလုံခြုံမှုပစ္စည်းဥစ္စာလုံခြုံမှုစသည်ဖြင့်အကာအကွယ်ပြုတဲ့ဥပဒေတော့ထွက်လာတယ်ဒါပဲလို့အဲ့ဒီဥပဒေကအသက်မဝင်ဘူးအဲ့ဒီတော့အသက်မဝင်တဲ့အခါကျတော့66ကကြီးရဲ့အောက်မှာကြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကခေါင်းမဖော်နိုင်အောင်ဆက်ဖြစ်နေရတယ
်ဟုတ်ကဲ့တစ်ချက်တစ်ခုမေးချင်တာကလက်ရှိဖွဲ့စည်းပုံမှာလဲလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတာကိုပေးထားတယ်အဲ့တော့တကယ်မူရင်းပင်မဖြစ်နေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါရဲသားနဲ့ဒီဥပဒေတွေကဒီဥပဒေတွေအပေါ်မှာပြန်ပြီး override မလုပ်နိုင်ဘူးလားဥပဒေရောင်းချောင်းရ
ဟုတ်တယ်အဲ့တော့ဒီရစတဲ့ဒီဥပဒေပြင်ဆင်ချက်အရာဆိုရင်ရစတဲ့ဒီဥပဒေပုံမှန်130ကကြီးမှာအဲ့ဒီလိုအခွင့်အရေးတွေကိုဖိကိုက်လာတဲ့အခါမှာအမှုဆွဲဆိုလို့ရတယ်ဆိုတော့တို့ပြဋ္ဌာန်းထားတယ်အဲ့တော့ဒီဟာကလွတ်လပ်စွာပြည်ပြည်ယူဆပိုင်ခွင့်ရှိတယ်ဆိုတော့ဟဲ့လားပုံမှန် 354 နဲ့တက်ဆိုင်တဲ့ကိစ္စလူ့ခွင့်အကြီးညာစရာအပိုက် 19 နဲ့တက်ဆိုင်တဲ့ကိစ္စဒီလိုဟာတွေကိုထိကိုက်အောင်လုပ်လာခဲ့တဲ့ဆွဲဆိုမှုတွေကိုရာဇကြီးဦးရေပုံမှန်130ကကြီးနဲ့တွန်းလိုက်ရင်တော့ရတယ်သို့သောတရားစီရင်စနစ်ကလည်းပဲမလွတ်လပ်တဲ့တရားစီရင်နဲ့ရင်းရိုင်နေတဲ့တရားစီရင်ပုံတံဖြစ်နေတော့ပြည်သူ့အခွင့်အရေးကဘယ်လိုမှမရရှိနိုင်ဘူးထွန်းတောက်မလာနိုင်ဘူးဆက်လက်ပြီးတော့မောင်နေဦးမှာပဲလို့ပြောခြင်းတယ
်ဟုတ်ကဲ့ကဲ့ကျွန်တော်အိမ်မှာတစ်ချက်ထပ်မေးခြင်းပါလေ66ကကြီးပြင်ဆင်ရင်းနဲ့ပတ်သက်လို့လွတ်တော်ထဲမှာလည်းဆွနစ်နေကြပြီဒါပေမဲ့ခဏချိန်တိဖြစ်မလာသေးဘူးအဲ့တော့တစ်ဖက်လှည့်ပြီးတော့ဥမာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးလို့ပါလို့ကနေပြီးတော့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဟာမျိုးကတော့လို့မရနိုင်ကြဘူးလား
အဲ့ဒါကဒီလိုပြဒီဥပဒေစတင်ပြတ်တန်းဆွနစ်လာတဲ့ကူကအရင်ချင်းတိတ်မပြေဝတဲ့လွတ်တော်ကိုယ်စားလှယ်ဒီနဲ့ကြည့်ဆွေးနွေးပြီးတော့ဗိုလ်သိန်းဆိုင်အစိုးရဟိုကာကွယ်ဖို့အတွက်ဒီဥပဒေကိုအဓိကထားဆွဲလာတာအခုအဲ့ဒီဥပဒေပြင်ဆင်ရင်းနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကုံရုံးကိုတင်ဖို့ဆိုတာကကျွန်တော်တို့အရသားတွေကကိုယ့်ဘာကိုတင်လို့မရဘူးသို့တော်ကိုယ်စားလှယ်ကဥဆောင်ပြီးတော့လုပ်ပေးရမှာအခုသို့တော်ကလည်းအခုချိန်ဒီတော်အကောင့်တွေပေါ်ဆော်ရတာမရှိသေးတဲ့အချိန်ကြာမှာပဲအမှုတွေကတိုးပွားလာတယ်ပြည်ပလောကမှာလည်းနိုင်ငံရေးလောကတရားရေးလောကလူမှုလောကလောကအလုံးမှာပွက်လောညံနေပြီအဲ့တော့ပြည်သူအသံကိုနားထောင်မဲ့တော်တော်ကစောင့်ဖို့နဲ့အညီတော်အမြန်ဆုံးလုပ်ပေးသည်မဟုတ်ရင်ဒီဥပဒေဟာ လက်စားချေရေးဥပဒေ reverse law အဖြစ်နဲ့ပြည်သူကမြင်နေတယ်လူတယောက်ကိုအမြင်ကိုက်ရင်အချုပ်ထဲတိုးဖို့လိုရတာ66ကာကြီးတာမန်ပုံမှန်900နဲ့မစွဲတော့ဘူးတောက်ဒီ66ကာကြီးနဲ့ပတ်သက်ပြီးတော့တကူကြီးရဲ့အဓိပ္ပာယ်ဖော်ဆိုခြင်းမရှိဘူးနည်းဥပဒေမရှိဘူးเนาะအမှုစစ်တဲ့တရားသူကြီးအများစုကကြွန့်ကျင်မှုမရှိဘူးကျွန်တော်တို့နိုင်ငံမှာစိုက်ဘာလောမရှိဘဲနဲ့စိုက်ဘာဒီပတ်မန့်ကြီးဖြစ်နေတယ်အဲ့တော့စစ်ဆီးတဲ့အခါမှာလည်းပဲအားနည်းချက်ရှိသလိုပို့ပြီးတော့ဆိုရတာက sanction လို့တရားစိုးစိုးခွင့်ပြုမယ်လို့ဆိုတဲ့စက်တွေဝင်ကြီးဌာနရဲ့အမစာရလိုက်ဒီဟုတ်တတိယပိုက်မှာတတိယကထောက်တာခိုင်းလုံးပါကအောက်ဆုံးစာချုပ်မှာတရားစွဲဆိုနိုင်ကြောင်းပြန်ကြားပြီလေဆိုတရားစွဲဆိုခွင့်ပြုမိတ်ထုတ်ပေးတာမဟုတ်ဘူးဒါပေမဲ့လို့အဲ့ဒီစာရွက်နေပဲထောင်ချခဲ့တာလူပေါင်း60လောက်ရှိနေအဲ့တော့နောက်တစ်ချက်ဒီဥပဒေရဲ့စိုးကျိုးတရားကအချင်းချင်းကြည်အေးလို့ရုပ်သိမ်းမယ်ဆိုရင်တောင်တရားသူကြီးကသူ့သဘောနဲ့သူရာဇဝတ်ကျင့်သုံးမှုတွေပုံမှန်494အရာခွင့်ပြုလို့မရဘူးစက်တွေရေးဝင်ကြီးဌာနရဲ့ခွင့်ပြုချက်ကိုယူရတယ်အဲ့တော့ဒါကဥပဒေမှာမပါဘဲနဲ့ဒီတရားသူကြီးရဲ့လောက်ပိုင်းအာဏာကိုချောက်ကင်ထိန်းချုပ်လိုက်တာဖြစ်နေတော့ကျွန်တော်လိုက်ခဲ့တဲ့တာဂီတာအမှုမှာလင်မယားပါကွဲပါလီရောဗျာ၄လလောက်ကြာပါလို့အဲ့တော့ဒီဥပဒေကဘယ်လိုပဲကြည်ကြည်เนาะပါပါတိလဲဒါပဲအတုံးလိုက်ကြီးလဲဒါပဲဆိုတော့ဆရာကြီးတကယ်ပြည်ရဲ့သကလုံးကိုတုံးလိုက်ရင်တော့မစင်တုံးလို့ဖြစ်နေတယ်ဟု
တ်
ကဲ့ဒါကြောင့်မလို့ဒါကိုအမြန်ဆုံးဆေးကျော်ပြင်ပါတယ်လို့ကျွန်တော်တို့ကအကြံပြုတောင်းဆိုနေတာ
ဟုတ်ကဲ့ဦးမြင့်ကျော်ဦးရဘတ်ဆန်အောင်လီလိုက်မှာမှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကုဆောင်ခါကိုတစ်ခါတည်းဖိတ်ချင်ပါတယ်ကုဆောင်ခါကြားပါလားခင်ဗျာ
ဟုတ
်ကဲ့ဟုတ်ကဲ့ကုဆောင်ကလက်ရှိအဖြစ်ဒီဆက်သွေးပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်လို့သူရနာအဖွဲ့မှာလည်းပါတယ်ပြင်ဆင်ရေးလှုပ်လှုပ်နေတဲ့ကော်မတီမှာလည်းပါတယ်အဲ့တော့အခုအနေအထားကလှုပ်တော့လှုပ်နေကြရပဲပြင်ဆင်ဖို့အတွက်ဖြတ်သိမ်းဖို့အတွက်တက်ကြွလှုပ်ရှားသူတွေကိုအမတ်တွေရောပြောကြဆိုကြဆွေးနွေးနေရဲဘာကြောင့်အခုတည်းဒီလက်တွေဖြစ်မလာသေးရလဲဘလို့အခက်အခဲတွေရှိနေလဲခင်ဗျာ
ဒီစဉ်းကျင်လေးပါပဲဒီပုံမှန်ကဒီလှုပ်တော့ဘက်ကနေပြီးတော့ဟိုပြင်ဆင်တဲ့ပုံစံမျိုးမတွေ့ရဘူးဘာကြောင့်ဒီပုံမှန်ကဒီစစ်တပ်နဲ့လေဆန္ဒပြလို့ဒီဒီလို့ကြာမလို့ညှိနှိုင်းဆောင်ရွက်ကြာမလို့တကယ်ဒီလက်ရှိကျွန်တော်တို့ဒီပြည်တော်ထဲမှာဒီ majority ဖြစ်နေတဲ့ NLD ပါတီဝင်တွေပြင်း NLD ကနေပြီးပြင်ကျင်နေဆိုရင်ချက်ချင်းပြင်လို့ရတဲ့ပုံမှန်တစ်ခုဖြစ်တယ်ဆိုတော့ဒီပုံမှန်ပြင်နိုင်ခြင်းမပြင်နိုင်ခြင်းဟာဟို NLD မှာပဲတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်ဆိုတော့အဲ့ဒီဟာပြင်ခြင်းမပြင်ခြင်းကလည်းပြောနေပဲဆိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်တည်းမေးချင်ပါလေအာနာရ energy party တဲမှာလည်းဒါနဲ့ပတ်သက်လို့သဘောထားကွဲလွဲနေမှုတွေရှိတယ်ဆိုတဲ့သတင်းတွေကျွန်တော်တို့လည်းလုတ်ထားတာရှိပါတယ်သတင်းတွေရပါတယ်ဥမာဆိုလို့ရှိရင်အတွင်းမှုဖွဲ့ကဥညာဝတ်ဆိုရင်ဒါကိုဒီဥပဒေအရမရှိသင့်ဘူးဆိုတော့မလိုလားဘူးဆိုတော့ပြောထားပါတယ်ဥထိန်နေလို့ဘာလို့ကြောက်တာပြင်မယ်ရှိဖို့လိုတယ်တော့ဒီအချိန်တွေကအာနာရ party တဲမှာကိုဘယ်လောက်ထိရိုက်ခတ်မှုရိုက်ခတ်နေတာတွေ့ရလဲနောက်တစ်ခါအာနာရ party လုတ်နေတဲ့နိုင်ငံရေးပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
ဆိုတော့ဟိုအဓိကကတော့ဟိုကျွန်တော်ပြောလို့ဒီဟိုညွတ်တော်အမတ်ကြီးဆိုရတဲ့လက်ရှိအခြေအနေအရဆိုရင်ဒီဟိုအဓိအပေါ်ကအထိပ်တိုင်းကောင်းဆောင်တွေရဲ့အဲအခြေအနေကြည့်ပြီးတော့ပဲသူတို့တွားနေတာသူတို့ပုံသူတို့ရဲ့ဟိုဟိုလှုပ်ရှင်တဲ့အဆိုတွေလည်းပြင်လို့မရဘူးဘာလို့လဲဆိုတော့ဒါဥပမာလည်းရှိပါတယ်အဲပြီးခဲ့တဲ့ကာလတွေတုန်းကဒီဥပဒေနဲ့ပတ်သက်ပြီးတော့အဆိုတင်သွင်းဖို့လုပ်ခဲ့တဲ့အမတ်တယောက်ရှိရဲ့ဒါနဲ့အဲ့ဒီဟာကိုဒီပါတီတွင်းမှာရှိတဲ့ဒီစင်စာအဖွဲ့ကနေဖျက်ချခဲ့တာလေကျွန်တော်တို့ဟိုတွေ့ပြခဲ့ရတာရှိတယ်ပေါ့ဆိုတော့အဓိကကတော့ဟိုလက်ထမှုရှိနိုင်တယ်ဆိုတော့အဲ့ဒီမှာမှာဒီဟိုဒီပါတီတွင်းမှာရှိတဲ့ဒီပြင်မယ်ပြင်မယ်ပြင်မယ်မဖြစ်နိုင်ဘူးဆိုတဲ့အဖွဲ့ကနိုင်ရင်တော့အပူများတယ်ဆိုတော့ဒီဥတွေဟာဟိုပြင်ရုံပဲပြင်ပြီးတော့ကျွန်တော်ဟိုဒီ66ကကြီးကိုဖြတ်တာမျိုးတော့ရှိလာနေမှာမဟုတ်ဘူးတကယ်လို့66ကကြီးဖြတ်မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုပါတီမှာရှိတဲ့ထိုင်ခိုင်းကောင်းဆောင်တွေကအဲ့လိုနားလေသဘောပေါက်သွားရင်တော့ဒါကြီးကဖြတ်လိုက်နိုင်မယ်လို့ကျွန်တော်ထင်နေကြဟုတ
်ကိုဆောင်ခရဲ့အမြင်လည်းသိကြပါတယ်ကိုဆောင်ကဒီဥပဒေပုံမှန်နဲ့ပတ်သက်လို့ကိုရိုင်းလက်ခံရတယ်နောက်တစ်ခုကဒီဥပဒေနဲ့ပတ်သက်လို့ပြင်ဆင်ရေးသူတွေနားလည်းလုံနေတော့ဒီဥပဒေနဲ့ပတ်သက်လို့ပြင်ရေးသွားတယ်လားဖြတ်ရေးသွားတယ်လားပြင်ဘယ်လိုဟာမျိုးပြင်ရမလဲကိုဆောင်ခရဲ့အမြင်သိကြပါတယ်
ဆိုတော့ကျွန်တော်တို့ဒီကျွန်တော်တို့ ကျွန်တော်တယောက်တည်းတော့မဟုတ်ပါဘူးကျွန်တော်တို့ဒီဆိုအခုဆိုရင်ကျွန်တော်တို့ဒီအခြားဒီဟိုကျွန်တော်ရက်သက်အဖွဲ့ကြီး20ကျော်နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဒီဥပဒေတစ်ခုလုံးရည်ပြီးလုပ်နေတာရှိပါတယ်အဲ့ဒီမှာဆိုရင်အဲကျွန်တော်ဆန္ဒပြောလို့ပြင်ရမယ့်အချက်28ချက်ထိထွက်လာတာရှိရပေါ့ဆိုတော့အဲ့ဒီ28ချက်ထဲမှာကျွန်တော်ဆန္ဒလူတွေတည်နေတဲ့ဒီ66ကကြီးကတော့မဖြစ်မနေပဲဖြတ်ပြရမယ်ပုံမှန်တစ်ခုဖြစ်ရှိရပေါ့နော်အဲ့တော့ကျွန်တော်တို့တောင်မှပဲအဲဒီဘက်မှာဒီရည်ပြီးလုပ်နေတဲ့အကျင်ဒီဘက်မှာကမ်ပိန်းတွေလုပ်တဲ့အခါမှာကျွန်တော်ခေါင်းစဉ်ဘယ်လိုတင်လဲဆိုတော့စက်တွေဥပဒေပြင်ဆင်ရေး60ကြာကြီးဖြတ်သိမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့သွားတယ်အဓိကတော့ကျွန်တော်ပြည်သူတွေကိုတိုင်ရဲ့ဒီဟာကြီးဖြတ်သိမ်းရမယ်ဆိုတဲ့အပြီးရှိလို့ပဲအဲ့ဒါမှမရှိဘူးဆိုရင်ကျွန်တော်တို့ဒီဟာကြီးဖြတ်သိမ်းမှုကလည်းမဖြစ်နိုင်ဘူးပေါ့အဓိကတော့ကျွန်တော်တို့ဒီစက်တွေဥပဒေမှာ60ကြာကြီးကမဖြစ်မနေဖြတ်သိမ်းရမယ်ဘာဖြစ်လို့လဲဆိုတော့ဒီဘက်မှာအာဟိုရက်တိပုံမှန်တွေမှာ60ကြာကြီးမှာပြတ်ထန်းထားပြီးတဲ့ပုံမှန်တွေအားလုံးကချိန်ပြီးသားပေါ့ဥမာအတီဖြတ်မှုဆိုရင်699ကနေ910ပြည့်အတီဖြတ်မှုဟိုပေါင်းစုံရှိတယ်ပေါ့နော်နောက်တစ်ခုကကြတော့ဒီဥမာအချက်မှာ6ပါတယ်ချင်း6မှုဆို383ကနေပြီးတော့389ထိဟာဒီချင်း6မှုနဲ့ပတ်သက်တာရက်တိမှာရှိတယ်အားလုံးဟာရက်တိကမှပါပီးတာဖြစ်တဲ့အတွက်ရက်တိကမှရက်တိနဲ့လုံလောက်တယ်အရေးကြီးလို့ရတယ်ဆိုတာမျိုးကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီပုံမှန်ချက်ချက်ကာကြီးဟာတက်ပေါ့နော်ဆန္ဒဒီပြီးခဲ့တဲ့အစိုးရတုန်းကဒီပြည်သူတွေပေါ်မှာဒီလူလက်ဆောက်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ချင်းချုပ်ကန့်တက်ဖို့နောက်တစ်ချက်ကတော့ပြည်သူတွေရဲ့ဝေဒန်မှုတွေသူတွေအားနဲ့ချက်ဒီပေါ်မှာထောက်ပြတဲ့အားတွေပေါ်မှာချင်းချုပ်ကန့်တက်ခြင်းနဲ့အတွက်ဒီပုံမှန်ကိုပြဋ္ဌာန်းခဲ့တယ်ပြီးတော့ဒီပုံမှန်ကိုအသုံးချခဲ့တယ်ဆိုတော့ဆက်လက်ပြီးတော့ဒီကျွန်တော်တို့ဒီဘန်နန်ဒီအစိုးရတက်လာပြီးတော့နောက်ပိုင်းမှာလည်းဒီပုံမှန်ကိုဆက်လက်အသုံးပြုခဲ့ရပါဆိုတော့အရင်ဆိုရမှာဆိုခုနှစ်မှုရှိရကျွန်တော်တို့ထောင်အားလွတ်လာတဲ့ကျွန်တော်ထောင်အားလွတ်လာကစားမှာဆိုရင်ကိုမှုပဲရှိရကျွန်တော်အဲ့ကိုမှုကလေးကနေပြီးတော့ဒီဆက်တွေဥပဒေပြင်ဆင်ရေးလုပ်လာခဲ့လိုက်တာအခု60နဲ့69လောက်68မှုလောက်ရှိလာတဲ့အချိန်ဒီဥပဒေကပြင်နိုင်ရေးမဆနိုင်နေဘူးပြည်တော်ဘက်ကနေဒီနေ့ချိန်ဒီဥပဒေနဲ့ပတ်သက်တဲ့ပြင်ဆင်ရေးကိစ္စတွေမှာအတန်ဟိုပြင်ဆင်နဲ့ပတ်သက်ပြီးပြောရတဲ့အတန်ကြီးကလုံးဝဟိုအကောင့်ဘက်မှာမရှိနေဘူးဒါကြီးကိုမပြင်ကျင်တဲ့ပုံစံမျိုးပဲကျွန်တော်ကြားနေရတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်သရော့ရှင်ချိုးကသူ့ရဲ့အမြင်သဘောထားကြီးပြပို့ထားတာရှိပါတယ်အရင်ဆုံးဦးကျော်လင်းရဲ့အသံဖိုင်ကိုကျွန်တော်နားဆင်ကြည့်ရအောင်ပ
ါအစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွပ်တဲ့66ကားကြီးကိုအတီးပြုတ်ခဲ့တာကအာဏာရှင်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့လူတွေသာဖြစ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ဒီမိုကရေစီစစ်စစ်လိုချင်သူတွေကသဘောမကျခဲ့တာတော့အမှန်ပါဒါပေမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အချိန်လွှတ်တော်မှာဒီဥပဒေကိုအလင်းမြန်ဖျက်သိမ်းဒါမှမဟုတ်ပြင်ဆင်လိုက်မယ်လို့ပြည်သူလူထုကမျှော်လင့်ခဲ့ကြပေမဲ့လွှတ်တော်ကထိထိရောက်ရောက်မဆောင်ရွက်တာကတော့မေးခွန်းထုတ်เสียပါကိုကိုနှိကုတ်ခဲ့တဲ့ဥပဒေကိုကိုအာဏာရလာတဲ့အချိန်မှာဆက်လက်ကျင့်သုံးနေတာကအာဏာမရခင်ကတမျိုးအာဏာရလာတော့တမျိုးလို့ထင်မှတ်เสียပါအကြောင်းကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတာကိုနားလည်ပေးလို့ရပေမဲ့မီဒီယာနဲ့ပြည်သူလူထုကိုဆက်လက်ဖိနှိပ်နေတဲ့ဒီလိုပြင်ဆင်လို့ရနိုင်တဲ့ဥပဒေမျိုးကိုပြင်ဆင်ဖို့မကြိုးစားတာကိုတော့မီဒီယာလောကသားတွေအပါအဝင်လူမှုကွန်ရက်မီဒီယာကိုသုံးစွဲနေကြပြီဖြစ်တဲ့ပြည်သူလူထုကအာမလို့အာမရဖြစ်နေတာတော့အမှန်ပါအစိုးရကနေမျိုးမျိုးနဲ့ထောက်ပြဝေဖန်မှုတွေကိုသဘောထားကြီးစွာနဲ့လက်ခံဖို့ခက်ခဲနေသေးရင်စစ်အစိုးရတွေနဲ့ဘာမှမထူးခြားဘူးလို့ပဲအများကမှတ်ယူနိုင်ပါတယ်ဒီမိုကရေစီစနစ်ဟာဆက်ဆက်ထိမခံတဲ့အာဏာရှင်စနစ်နဲ့အသွင်သဏ္ဍာန်ရောအနှစ်သာရပါမတူတာမို့ဒီမိုကရေစီစနစ်ကိုဖြောင်းဖြောင်းတန်းတန်းသွားဖို့ဆိုရင်ဘယ်လိုဝေဖန်မှုမျိုးကိုမဆိုခံနိုင်ရှိပြရမှာပါအစိုးရကိုတက်တက်ညာညာဝေဖန်မှုပြုရရင်တော့စံချိန်မီတဲ့ဒီမိုကရေစီအစိုးရမျိုးမဖြစ်အောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းကြောင်းတွေကိုငဲ့နေရလို့ကြံ့ကြာနေတာလားအစိုးရပုံရိပ်ကိုထိခိုက်သွားမှာမလို့အဖက်စိုးရိမ်နေသလားမေးခွန်းထုတ်ကြတော့မှာပါဗျာ
ဒါကတော့ဥကျော်လင်းသူ့ရဲ့အမြင်ကိုကျွန်တော်တို့ပေးပို့ထားတာဖြစ်ပါတယ်နောက်တစ်ယောက်ကတော့မောင်ဝင်းဟန်အင်းလီလွယ်ကော်မြို့ကဆူပြီးတော့စာနဲ့ပေးပို့ထားပါတယ်ကိုအောင်လင်းကြီးအဲ့ဒါလေးဖတ်ပြပြီးပါအောင
်ဟုတ်ကဲ့ပါသူစာတော်တော်လေးရှိပါတယ်ကျွန်တော်လူရင်းကိုကောင်းတော့ပါလိုက်ပါမယ်။မိုင်းမလွတ်လပ်စာရေးသားပြောဆိုခွင့်သတင်းစာလွတ်လပ်ခွင့်ဆုံးရှုံးနေတာကတော့ရာစုနှစ်ထောက်ဝမ်းမကရှိနေခဲ့ပါပြီ။ဒီအခုဆိုရင်တော့ဒီမိုကရေစီခေတ်လို့ပြောနေတဲ့ဗမာပြည်မှာအရေးသားနဲ့ဖော်ပြကန့်သက်ထားတာမျိုးမရှိပေမဲ့အချို့သောဖွဲ့စည်းလူပုဂ္ဂိုလ်စာတွေကိုဝေဖန်ရေးသားပြောဆိုမရင်မရှိရှိရမရရရဥပဒေပုံမှန်တွေနဲ့ဖမ်းဆီးအကျဉ်းချထားရမယ်ဆိုတဲ့အလေထားအမူအကျင့်တွေရှိနေတယ်လို့ပြောမယ်ဆိုရင်ပြောလို့ရမယ်ထင်ပါတယ်။ဒါပေမဲ့ဒီလိုအဖွဲ့အစည်းလူပုဂ္ဂိုလ်ရဲ့အလို့ကျလွတ်ဆောင်ပေးနေတဲ့အဖွဲ့အစည်းပုဂ္ဂိုလ်တွေကြတော့ကျင့်ဝတ်နဲ့မညီတဲ့အပြောဆိုအရေးသားဥပဒေနဲ့မလုတ်ကင်းတဲ့အပြောဆိုအရေးသားဝေဖန်မှုတွေကိုတော့အရေးမြူတာတွေတွေ့နေရပါတယ်။ကျင့်ဝတ်သိက္ခာမဲ့ပြီးရုံရင်းကျန်တဲ့တဲ့ဇာတ်ရည်နဲ့ပုဂ္ဂိုလ်ရေးတက်ခိုက်ပြောဆိုတာမျိုးဥပဒေနဲ့မလုတ်ကင်းတဲ့လူသတ်မှုကိုပျော်ပျော်တင်းတင်းအားပေးအားမြောက်ပြုနေတာမျိုးလွတ်ဆောင်နေတဲ့လူပုဂ္ဂိုလ်ယဟန်ပုဂ္ဂိုလ်စတွေကိုတော့အရေးမြူတာမျိုးတွေရှိနေပါတယ်။ဒါတွေကဒီမိုကရေစီနိုင်ငံတွေမှာမရှိသင့်ဘူးလို့ထင်ပါတယ်တဲ့။ ဆိုလိုတာကတော့မမကြီးမလွတ်ဆာရေးသားပြောဆိုခွင့်ဒေသလွတ်လပ်ခွင့်ဆိုတာလောက်ပိုင်ခွင့်တနည်းအားဖြင့်အာဏာပိုင်တွေရဲ့စိတ်နေစိတ်ထားနဲ့စိုက်နေရလို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ
်ဟုတ်ကဲ့ကောင်းလင်းကိုကျေးဇူးပါပဲကျွန်တော်တို့ခုနကဥကြော်လင်းပြောသွားတာကတော့လက်ရှိဒီဥပဒေနဲ့ပတ်သက်လို့လက်မခံတဲ့သဘောပါဒါပေမဲ့မောင်ဝင်းကပြောသွားတဲ့ခါမှာဒီပုဂ္ဂိုလ်ကြီးတိုက်ခိုက်မှုဆိုတဲ့ကိစ္စမျိုးတွေပါလာတယ်ကျွန်တော်ဥရောဘတ်ဆန်အောင်မေးချင်ပါတယ်ခင်ဗျာဥရောဘတ်ဆန်အောင်အာခုတကဒီကိစ္စမျိုးနဲ့ပတ်သက်လို့ NLD ကဥဝင်းထိန်ကိုယ်တိုင်ကလည်းပြောဦးတယ်ပုတ်ခွေတက်ခိုက်မှုတွေရှိရဒါမျိုးဟာမျိုးကိုအရေးယူဖို့ဆိုတဲ့ဥပဒေတရားရှိတဲ့နဲ့အဲဒါကြောင့်လို့ပြင်မယ်ဆိုတဲ့ line မျိုးကိုပြောထားတယ်အဲ့တော့ဒီ66ကနဲ့ပုတ်ခွေတက်ခိုက်မှုတွေကဘယ်လိုမျိုးပတ်သက်နိုင်လဲအဲ့ဒါကထားတင်လားပြင်တင်လားဘယ်လိုကူရောဘတ်ဆောင်ရဲ့အမြင်သိချင်ပါလဲ
ကျွန်တော်အမြင်ကတော့ပုတ်ခွေတက်ခိုက်မှုဆိုတဲ့နေရာမှာဆဲတာဆိုတိုင်းဟလာကိုနကစာထဲမှာပါသူပေါ့လူတတ်တာကိုကြီးကျူးတာအမုန်းတရားကိုဖြန့်ချီတာအဲ့လိုမျိုးဆိုရင်တော့လက်ကမှာဒါပေမဲ့လက်ကကြီးတိုင်ရောရဲစက်ကြီးမှာအဲ့ဒီအတွက်ဥရပုံမှန်တည်ရှိနေတယ်အဲ့ဒီရဲစက်ကြီးကိုမသွားဘဲနဲ့ဒီအင်ဗတာမကိုပါပေါ်မလဲရှိအပေါင်းနဲ့တွေ့နေတဲ့ဥပဒေကိုပဲအသက်တင်းထားမယ်ဆိုတာကြီးကတော့လုံးဝလက်မခံနိုင်ပါဘူး။ဒါကဥပဒေသမားတွေအကုန်ကြည့်ပါလေ။ဒီဥပဒေကကမကမကြည့်နေတယ်။ရှင်းတော့မညီညွတ်ဘူး။နောက်ကျင်းသုံးတဲ့နေရာမှာလေတရားရုံးကြီးကလာသမျှကိုငါတို့တာဝန်ကထောင်ချပြရမယ်ဆိုတဲ့လွဲမတဲ့ခံယူချက်နဲ့အပေါင်းလုံးထောင်ကြတယ်တယောက်မှမလုပ်ဘူးအဲ့တော့ဥပဒေပုံမှန်တစ်ခုမှလွတ်တာရောမရှိနိုင်ဘူးတာ
ဟုတ်ကဲ့
နော်ကြတာယူပဲဆိုရင်တော့အဲ့ဒီဥပဒေမှားနေပြီလို့ပဲပြောရမှာ
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့ဘူးခင်ဗျာတမနစ်လောက်ပဲရတော့ကျွန်တော်ကွန်မြူနတီကြုံမေးချင်ပါလေအခုလိုအခြေအနေမျိုးမီဒီယာတွေလည်းကြုံနေရတဲ့အခြေအနေမျိုးမှာမြန်မာပြည်ကကောင်စီအနေနဲ့ဒီဥပဒေနဲ့ပတ်သက်လို့ဒီစုံတရာအရေးယူဖို့ကင်တွယ်ဖို့ဖြည့်ရှင်းဖို့အတွက်ကိုဘာများစီစဉ်ထားရရှိပါလဲခင်ဗျာ
ဟုတ်ကောင်းစီနေနေကတော့ဒီလွတ်တော်ကကော်မတီတွေနဲ့တော့တိုက်ရိုက်ဟိုတွေးဆုံတာမျိုးမရှိသေးဘူးเนาะအခုချိန်ကြီးမှာဒီဆိုအပ်တဲ့လက်ထက်မှာဒါပေမဲ့ဟိုအထူးဥပဒေနဲ့အထူးကိစ္စအများကော်မရှင်နဲ့တော့တခြားတော့တွေးဆုံတဲ့အခါမှာဒီ66ဓာတ်ကြီးကိစ္စကိုလည်းဟိုကျွန်တော်တို့ကစိုးရိမ်တဲ့အကြောင်းကိုပြောတာဒီဟာကိုပြင်ဆင်ဖို့အတွက်ပြောဆိုရတာရှိတယ်သူတို့ကလည်းစိတ်ဝင်စားပါတယ်လို့တော့ပြောတယ်တို့ပေမဲ့အဲ့ဒီဟာရဲ
့
အကျိုးတရားမှုကလွတ်တော်ပေါ်မှာဘယ်လောက်ရောက်လဲဆိုတော့ကျွန်တော်တို့တော့အကြည့်ချက်မသိနိုင်ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်လေးဆစ်သွားလို့ပါအခုပါဝင်ဆွေးနွေးပေးကြတဲ့ဥမြင့်ကျော်ဥရောဘတ်ဆောင်းအောင်ကိုဆောင်းခအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်ရိုက်လေးလိုက်စီစီတမဂျန်နာခွင့်ပြီးပ
ါထုတ်လို့ဒုမဆုမုံနဲ့ကိုသားညိုစီစဉ်တင်ဆက်တဲ့ဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ခဲ့ရတာပါအခုတော့တရင်အချင်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်
ပြည်ထောင်ငံပဲရစ်မြို့တော်ကနာမည်ကျော်နော်တာဒမ်ဖျားချောင်းအနီးရဲရရှိသူကိုဒီကနေ့ပဲလူတစ်ယောက်ကတိုက်ခိုက်ခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်တိုက်ခိုက်သူကတော့ရဲတွေကပြစ်ကတ်ဖမ်းဆီးလိုက်ကြောင်းလည်းပြည်ထောင်ငံကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်မကြာသေးခင်နှစ်တွေအတွင်းအစ္စလမ်အစိုးရဝါဒီတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဆိုလို့ကြုံခဲ့ရတဲ့ပြည်ထောင်ငံမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲတိုက်ခိုက်မှုကြုံခဲ့ရတာပါAmerican Soya Contract ဝန်ထမ်းတူကိုလျှို့ဝှက်တဲ့တွင်အချက်လက်တွေ online သတင်းဌာနတစ်ခုကိုပေါက်ကြားမှုနဲ့ဖမ်းဆီးလိုက်ကြောင်း American တရားရုံးဝန်ကြီးဌာနကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ် American သမ္မတရွေးကောက်ပွဲမှတမ်းပြီးမဲဆန္ဒရှင်တွေမှတ်ပုံတင်တဲ့စနစ်ကိုရုရှားစစ်တောင်းလိုင်းရေးတွေဖောက်ထွင်းမှုကြိုးစားခဲ့ကြောင်းဖော်ပြထားတဲ့လျှို့ဝှက်မှတမ်းနဲ့ပတ်သက်လို့ The Intercept သတင်းဌာနကရေးသားခဲ့တဲ့မနေ့တုန်းကပဲတရားရုံးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။ American သမ္မတ Donald Trump ကအနေရှိတဲ့တိုင်းပြည်ရေးလို့ဆိုတဲ့နိုင်ငံတွေကလာရောက်မဲ့သူတွေပေါ်ပြည်ဝင်တားမြစ်မဲ့ကြောင်းမနေ့နောက်ပိုင်းကပဲ Twitter ဆာမျက်နှာကနေထပ်မံပြောဆိုလိုက်ပါတယ်မွတ်စလင်အများစုနိုင်ငံကနေဝင်ရောက်လာသူတွေကိုပြည်ဝင်တားမြစ်မဲ့သူ့ရဲ့မူရင်းအမိန့်ကိုဟန်တားဖို့နေရာကမှာအများကြီးလုံးလို့မဖြစ်ဘူးဆိုပြီးတော့လည်းပြောဆိုခဲ့တာ
ပါတရင်တင်းချက်ကိုကိုအောင်လုံးဦးတင်ညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမူကမှစုမှုဖြစ်ပြီးအင်ဂျင်နီယာကတော့ဆူလီမန်ဂျာရာဝါလေးဖြစ်ပါတယ်ကျမရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American သံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဗုဒ္ဓဦးနဲ့မနဲ့ထုတ်လွှင့်မဲ့ရေဒီယိုအစီအစသ်ကိုတော့ line to meter 30 40 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you. This program has come to you from the Voice of America, Washington.